Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA မြေကန်တဲ့2019ခုနှစ်နိုဝင်ဘာလ15ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ30/40/48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။
လုံးတယ်ဆိုရင်လုံးတာကိုစက်တင်ပြရတာတော့ဒါတော့မလုံးပါဘူ
းကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်ပါပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးသိန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါပါသမ္မတထရမ့်ကိုတရားဆက်ဆိုရေးစုံလန်းစစ်ဆေးမှုမှာဓာတ်ရိုက်ထုတ်လွှင့်တဲ့ကြားနာပွဲတွေလုပ်နေပြီဖြစ်ပေမဲ့ထောက်ခံသူကောက်ကွက်သူသဘောထားတွေပြောင်းလဲမရှိပါဘူးကယ်လီဖိုးနီးယားကထိတန်းကြောင်းကြောင်းမှာပြစ်ခတ်မှုဖြစ်ပြီးចောင်းသား2ဦးသေဆုံးသွားပါတယ်ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားရတဲ့အရေးကိစ္စကိုစုံစမ်းစစ်ဆေးဖို့ ICC ကခွင့်ပြုလိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့ပါခင်ဗျာ။ရိုဟင်ဂျာတွေကိုမောင်းထုတ်လိုက်တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစတင်စုံစမ်းဖို့အတွက် ICC ကိုခွင့်ပြုလိုက်ပါပြီ။ဒီပေါ်မှာကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးဟောက်ဒူဆွမ်းရဲ့တုတ်ပြန်ချက်ကတော့
လုတ်တယ်ဆိုရင်လုတ်တာကိုတက်တယ်ပြရတာတော့ဒါမလုတ်ပါဘူးလို့အပြစ်မရှိပါဘူးလို့တက်တယ်ပြရတာနည်းနည်းတော့ဟိုခက်တာပေါ့နော်ကျွန်တော်တို့ကဟိုပြောလဲပြောပြပါပြီဒီလို
မောင်းထုတ်အပြည့်စုံကိုသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအခြားစိတ်ဝင်စားစရာသတင်းတွေကိုလည်းတင်ဆက်သွားအောင်ပါဒါအပြင်ပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တိုင်းရင်းသတင်းလွှာစတာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ကိုတရားဆက်ဆိုရေးအောက်လွှတ်တော်ဂျာနာပွဲတရက်ပြီးသွားပြီဖြစ်ပေမဲ့လည်းနှစ်ဖက်ကြားသဘောထားတည်တည်ကပြောင်းလဲမရှိပါဘူး။သမ္မတကိုဝေဖန်သူတွေကသူဟာပြန်ပက်ဒီမိုကရက်တီကိုနိုင်ငံရေးပြယောကနဲ့စုံလမ်းစစ်ဆေးဖို့ယူကရိန်းကိုတွန်းအားပေးပြီးသူ့အာဏာကိုအလဲသုံးစားလုပ်ခဲ့တယ်လို့ယုံကြည်နေကြဆဲဖြစ်တယ်လို့သမ္မတကိုထောက်ခံသူတွေကလည်းသမ္မတဟာမဟုတ်တာလုပ်ထားတာမရှိဘူးဆိုပြီးအခိုင်အမာယုံကြည်နေကြဆဲပါ။သမ္မတထရမ့်ကိုယ်တိုင်ကလည်းလေညာတရားဆက်ဆိုမှုကတိတ်ကိုဆိုးရွားတဲ့အစံလာတရားဖြစ်တယ်လို့ကျွန်တော်တို့နိုင်ငံအတွက်လည်းတိတ်ကိုဆိုးရွားပါတယ်လို့ Twitter မှာရေးပါတယ်။ဒါပေမဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Nancy Pelosi ကတော့ Trump ရဲ့လုပ်ရဟာလက်ပေးလက်ယူမှုမြောက်တယ်လို့ပြောပါတယ်။2020ပြည်နှစ်သမ္မတရွေးကောက်ပွဲမှာသူနဲ့ရှင်အရွေးခံမှုကြိုးစားနေတဲ့ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေကတဦးဖြစ်သူဒုသမ္မတဟောင်း Joe Biden ကိုယူကရိန်းကစုံစမ်းစစ်ဆေးလောက်အောင်စစ်ရေးအကူအညီဒေါ်လာ300နီးပါးကိုမပေးဘဲဆိုင်းငံ့ထားခဲ့တာကြောင့် Mrs. Pelosi ကအခုလိုပြောတာပါ။အများပြည်သူသိရှိနိုင်အောင်ရုပ်တံကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့အောက်လွှတ်တော်ဂျာနာပွဲတွေကိုဗိုလ်ဒူးနေကစတင်တာဖြစ်ပြီးတောက်ကြနေမှာဆက်လုပ်ဖို့အစီအစဉ်ထားပြီးတော့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်မှန်ကြီးဟောင်းမရီယူဗန်နိုဗစ်ထွက်ဆိုမှာဖြစ်ပါတယ်။ဒါနဲ့ဆက်ဆက်တဲ့သတင်းလောက်ကိုသတင်းတွေပြီးမှထုတ်လွှင့်မှုရှိပါရခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းစင်တာကလရတာမြို့ဆာကတ်စ်အထက်တန်းကျောင်းမှာဒေသစံတော်ချိန်မနက်9နာရီခွဲကျော်ကျော်မှာတနက်ပစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီး2ဦးသေဆုံးခဲ့ရပါတယ်။တနက်နဲ့ပစ်ခတ်တယ်လို့တန်းတဲ့ရရှိသူဟာအသက်16နှစ်အရွယ်ကျောင်းသားတဦးဖြစ်ပြီးသူ့ရဲ့မွေးနေ့မှာအခုလိုအခင်းဖြစ်ပွားခဲ့တာဖြစ်ကြောင်းနဲ့သူ့အပါဝင်တနက်ထိမှန်ဒဏ်ရာရသူ6ဦးကိုဆေးရုံကိုပို့ပေးခဲ့ပေမဲ့အသက်16နှစ်အရွယ်ကျောင်းသူတဦးနဲ့14နှစ်အရွယ်ကျောင်းသားတဦးဆေးရုံမှာသေဆုံးသွားခဲ့တယ်လို့ Los Angeles County ရဲဌာနက Kent Wagner ကပြောပါတယ်။ဗီဒီယိုထဲမှာသူဟာသူ့ရဲ့ခေါင်းကိုပြန်ပြီးတော့မပစ်ခင်မှာကြောဘိုးအိတ်ထက်ကတနက်ကိုထုတ်ပြီးလူ9ယောက်ကိုပစ်ခတ်ခဲ့တယ်လို့လည်းရဲကပြောပါတယ်။ပစ်ခတ်ခဲ့တဲ့တနက်က semi automatic pistol တနက်ဖြစ်ပြီးတနက်ကိုစစ်ဆေးကြည့်ရမှာတနက်ထဲမှာရန်တောင်တောင်မှမကြံတော့တာတွေ့ရတယ်လို့လည်းပြောပါတယ်။တနက်နဲ့အပစ်ခံခဲ့ရတဲ့အထက်ကဒဏ်ရာရသူတွေကတော့အသက်14နှစ်နဲ့73နှစ်အရွယ်ကျောင်းသူ2ဦးအသက်14နှစ်အရွယ်ကျောင်းသား2ဦးတို့ဖြစ်ပါတယ်။တနက်နဲ့ပစ်ခတ်တယ်လို့တန်းရရှိသူဘသူဘဲဝါဆိုတာကိုရဲကမထုတ်ပြန်သေးတယ်လို့ဆေးရုံတင်ထားတယ်သူ့ရဲ့အခြေအနေကတော့တိတ်ကိုဆိုးရနေတယ်လို့လည်းရဲကပြောပါတယ်အခုလိုပစ်ခတ်တဲ့အကြောင်းရင်းကိုစုံစမ်းနေစဲဖြစ်ပြီးတော့သူ့ရဲ့နေအိမ်ကိုရှာဖွေဖို့လုပ်နေပါတယ်လို့လည်းရဲကပြောပါတယ
်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာပြည်ပကလက်နက်ကိုင်တွေရေးပိုးပြီးတောင်းယူဖြေရှင်းဖို့နဲ့ပြန်လည်တည်ဆောက်ရေးအတွက်မဟာမိတ်တွေကိုတွန်းအားပေးနေကြပါပဲ IS အကြမ်းဖက်ဝါဒီအဖွဲ့ကအမြင့်ပြတ်ချေမှုန်းရေးစွန့်လွတ်လဲမှာမဟုတ်ပါဘူးလို့အမေရိကန်ကကတိပေးထားပါတယ်IS နေနေညမောင်းဖွဲ့ရဲ့အစည်းအဝေးတစ်ခုအဖွင့်ကြာသပတေးနေ့မှာအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုကအဲ့လိုကတိပြုပြောဆိုတာပါစီးရီးယားရှေ့မြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေစပြီးရုပ်သိမ်းခဲ့ခြင်းကလေးက IS နေနေရဲ့မှာခေါင်းဆောင်မှုမဲ့နေပြီဆိုတဲ့ဝေဖန်ချက်ကိုလည်းပယ်ချပါတယ် ISIS ကိုကျွန်တော်တို့ဆက်ပြီးတိုက်သွားရမယ်ဆိုတာလူချင်းမင်းတို့အားလုံးသိကြပါတယ်ကျွန်တော်တို့လည်းသိပါတယ်လို့နိုင်ငံနဲ့အဖွဲ့အစည်းပေါင်း35ခုကျော်ကအစည်းအဝေးတက်ရောက်လာတဲ့တာဝန်ရှိသူတွေကိုဝင်ကြီးပွန်ပေယိုကပြောပါတယ် IS ခေါင်းဆောင်အဘူဘီကာအယ်ဘဂဒဒီနဲ့သူ့ကိုဆက်ခံဖွယ်ရှိသူတို့ကိုကျွန်တော်တို့သုံးသင်ခဲ့ပါတယ်အမေရိကန်ခေါင်းဆောင်မှုယော်နေနေပြီလားဆိုတာသူတို့တူးဦးချင်းစီကိုမေးကြည့်ပါလို့ အားလဲဆက်ဖို့ရဲ့ထိတန်းခေါင်းဆောင်နှစ်ယောက်ကိုပြီးခဲ့တဲ့လကတုတ်တင်ခဲ့တာကိုလည်းဝန်ကြီးပွန်ပေယိုကထည့်ပြောသွားပါတယ
်။ American နဲ့တူ IS စစ်သွေးကြော်တွေကိုလက်တွဲပြီးတိုက်ခိုက်ခဲ့တဲ့ Cuts တက်တွေကိုအကြမ်းဖက်သမားအဖြစ်နဲ့ American သမ္မတ Donald Trump နဲ့သမ္မတ Andrew တွေ့ဆုံချိန်မှာ Turkey သမ္မတ Recep Tayyip Erdogan ကပုံဖော်ဖို့အတွက်ကြိုးစားခဲ့တာကို Republican အထက်လွှတ်တော်အမတ်တစုကလက်မခံပဲပယ်ချခဲ့ပါတယ်။သူတို့က Turkey သမ္မတ Erdogan ပေါ်မှာသမ္မတ Trump ထက်ကိုသဘောထားပိုပြီးတင်မာချသူတွေပါ။ဗော်တဟုနဲ့တွေ့ဆုံပွဲကိုတက်ရောက်လာတဲ့ Republican အမတ်တွေကို Turkey သမ္မတ Erdogan ကဝါဒဖြန့်ဗီဒီယိုဖွင့်ပြခဲ့တဲ့အတွက် Lindsey Graham အပါအဝင်တခြား Republican ထိပ်တန်းအမတ်တွေကအပြစ်တင်ပြောဆိုခဲ့ကြတာဖြစ်ပါတယ်။ Cuts တွေပေါ်မှာ Turkey တပ်တွေရဲ့လှုပ်ဆောင်မှုကိုဖော်ပြတဲ့ဗီဒီယိုကို Cuts တွေကိုသူဖွင့်ပြဖို့လှုပ်ဆီခြင်းသလားလို့လဲ Turkey သမ္မတကိုသူမေးခွန်းထုတ်ခဲ့ကြောင်း Graham ကချက်သပရင်းနေမှာပြောပါတယ်။ဒါအပြင် Erdogan ဟာရုရှားစီကဝင်းဟင်ပြစ်ဒုံခွင်ဒုံစနစ်အသက်ဝယ်ယူဖို့လှုပ်ပြီးတော့တူရကီပေါ်အမေရိကန်စီးပွားရေးဒဏ်ခတ်ပိတ်ဆို့အရေးယူအောင်လှုပ်စီခြင်းသလားလို့မေးခဲ့တယ်လို့လဲဆွေးနွေးပွဲကိုတက်ရောက်လာတဲ့အမေရိကန်လွှတ်တော်အမတ်တွေကပြောပါတယ်သူတို့နှစ်ဦးရဲ့တွေ့ဆုံပွဲဟာသမ္မတထရန့်လူရုကိုအတိပေးပြောကြားခဲ့တယ်လို့မဟုတ်ပဲပိုးပြီးတော့ပြင်းပြင်းထန်ထန်ရှိခဲ့တာဖြစ်ပါတယ်
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ
်ဒီရီကနေတောက်ကြမနက်ဖက်သတင်းတွေကိုတိုင်းဆက်လက်ပြောပြနေပါတယ်ရိုဟင်ဂျာမွတ်စလင်ထောင်ပေါင်းများစွာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အရေးကိစ္စနဲ့ပတ်သက်ပြီးစတင်စုံစမ်းဖို့နိုင်ငံတကာရာစုခွင်ရုံး ICC ကခွင့်ပြုလိုက်ပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့လို့ဆိုရဲဆွဆွဲချက်နဲ့အမှုကိုစုံစမ်းခွင့်ပြုဖို့ ICC ဥပဒေကြိုးဆောင်တဲ့ဇူလိုင်လ၄ရက်နေ့မှာရှောက်ထားတာကိုတရားရုံးမတင်ခင်ကြိုတင်စစ်ဆေးရတဲ့တရားသူကြီး၃ဦးပါအဖွဲ့ကခွင့်ပြုလိုက်တာဖြစ်ကြောင်းနိုဝင်ဘာလ၁၄ရက်နေ့ ICC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ Judges decide to authorize the investigation.into the situation in Bangladesh Myanmar
မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်တောင်မှာလူတွေကိုနှင်ထုတ်ပြီးလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရိုဟင်ဂျာလူတွေအပေါ်လူမျိုးစုဒါမှမဟုတ်ဘာသာရေးအခြေခံနဲ့ဖိနှိပ်တုပ်တင်တဲ့ပြစ်မှုတွေကျူးလွန်ထားပွဲရှိတယ်ဆိုတာယုံကြည်ဖို့ကြိုးကြောင်းစီလျော်တဲ့အခြေခံချက်ရှိထားတယ်ဆိုတာတရားရုံးကလက်ခံခဲ့ပါတယ်ခံမှန်းကြီးရိုဟင်ဂျာအရေအတွက်6သိန်းကနေတသန်းအထိမြန်မာနိုင်ငံကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အိုးဝင်စွန်ထွက်ပြေးသွားကြရတဲ့ဒီဆွဆွဲထားတဲ့ရာဇဝတ်မှုတွေရဲ့ပမာဏဟာ ICC အနေနဲ့စုံစမ်းစစ်ဆေးဖို့လုံလောက်တဲ့ပမာဏဖြစ်ပါတယ်လို့ ICC ရဲ့Ask the court ဆိုတဲ့ထုတ်လွှင့်ချက်မှာပြောထားတာပါ။နောက်တစ်ဆင့်အနေနဲ့ ICC ဥပဒေရရှိရုံးကရနိုင်နေမြအချက်အလက်အထောက်အထားတွေစုဆောင်းမှာဖြစ်ပြီးလိုအပ်သလိုအချိန်မှာပြောင်းလဲထောက်ထုတ်ပြန်ချက်မှာပြောထားပါတယ်။ဒါပေမဲ့လည်း ICC ကိုဖွဲ့စည်းထားတဲ့ရောမစာချုပ်ကိုလက်မှတ်ရေးထိုးမှထားတဲ့မြန်မာနိုင်ငံအနေနဲ့ ICC ရဲ့စုံစမ်းစစ်ဆေးမှုကိုကန့်ကွက်ထားသလိုပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောထားပါတယ်။စာချုပ်ကိုလက်မှတ်ထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ထောက်ခံထားပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်ခံမထားသလိုဆွဆွဲခံထားရသလောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ထားတာမရှိဘူး။ကျူးလွန်နေဆိုတာထောက်ထားနဲ့တွေ့ရရင်လည်းရေးယူမယ်လို့ပြောထားပြီးနိုင်ငံတွင်းမှာစုံစမ်းစစ်ဆေးတာတွေလည်းလုပ်နေပါတယ်။ဒီကြောင့်ဆက်သွယ်မိပြန်ထားတဲ့သတင်းတော်ကိုသတင်းတွေပြီးမှထုတ်လွှင့်မှုရှိပါရခင်ဗျာ
။ American နဲ့တရုတ်တို့ကြားဖြစ်ပေါ်နေတဲ့ကုန်သွယ်စစ်ပွဲမှာနှစ်ဖက်အပြန်အလှန်အခွန်တိုးကောက်နေတဲ့ကိစ္စပြန်ပြီး short ချရေးအပါဝင်ကုန်သွယ်ရေးသဘောတူညီချက်အတွက်ပထမအဆင့်ဖြစ်တဲ့ချက်တပရင်းနေမှာဆွေးနွေးခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်။တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်နှီးစပ်နေပြီဖြစ်ကြောင်းဒါပေမဲ့သဘောတူညီချက်မရဘူးဆိုရင်တရုတ်ကုန်ပစ္စည်းတွေပေါ်အခွန်အခသိသိသာသာတိုးမြှင့်ကောက်ခံမှာဖြစ်ကြောင်းအင်ကာနိကသမ္မတဒေါ်နယ်ထရမ့်ကနယူးယောက်မှာပြောကြားတဲ့မင်ကွန်းမှာထည့်သွင်းပြောကြားခဲ့တာပါ။ကုန်သွယ်ရေးသဘောတူညီချက်အတွက်အရေးပါတဲ့ပထမအဆင့်သဘောတူညီချက်ရဖို့မကြာခင်ဖြစ်လာတော့မှာဖြစ်ပြီး American လုံသမားတွေနဲ့ company တွေအတွက် American နိုင်ငံအတွက်ကောင်းလာစေမယ့်သဘောတူညီချက်မျိုးဖြစ်မှာသူလက်ခံမှာဖြစ်ကြောင်းလည်းသမ္မတကပြောခဲ့ပါတယ်။နှစ်ဖက်စလုံးကတိုးမြှင့်ထားတဲ့အခွန်အခတွေပြန်ပြီးလျှော့ဖို့မချသေးခင်ကပဲသဘောတူခဲ့တယ်လို့နှစ်နိုင်ငံစလုံးကပြောပေမဲ့သမ္မတ Trump ကတော့သဘောတူညီချက်ရပြီဆိုတာမဟုတ်ကြောင်းပြောခဲ့ပါတယ်။တရုတ်ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရဂိုဖန်ကကုန်သွယ်ရေးစစ်ပွဲစတင်ခဲ့တဲ့အခွန်တိုးမြှင့်ကောက်ခံမှုရပ်ဆိုင်းရေးဟာသဘောတူညီချက်ထက်ကအရေးကြီးဆုံးအချက်တစ်ခုဖြစ်ကြောင်းချက်တဲ့ပြည်နယ်ကဘေကျင်းမှာသတင်းတောက်တွေကိုပြောပါတယ်
ဟောင်ကောင်ကျွန်းကိုအမေရိကန်ကပေးရထားတဲ့အထူးအခွင့်အရေးဆက်ပြီးပေးတင်တယ်လားဆိုတာတည်ပြုဖို့လိုတဲ့ဥပဒေမူကြမ်းတစ်ခုကိုမြန်မြန်အတည်ပြုနိုင်အောင်စလုပ်နေပြီလို့အမေရိကန်ထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Jim Rich နဲ့ Marco Rubio တို့ကကြာသပတေးနေ့မှာပြောပါတယ်အခုပြဋ္ဌာန်းမှုစ조사နေတဲ့ဥပဒေအရဆိုရင်ဟောင်ကောင်ဟာအမေရိကန်ရဲ့ကုန်သွယ်ခွင့်အထူးအခွင့်အရေးကိုဆက်ရနိုင်ဖို့လုံလောက်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိနေရလားဆိုတာကိုအမေရိကန်နိုင်ငံသားဝန်ကြီးကအနိုင်ဆုံးနှစ်စဉ်အတည်ပြုပေးဖို့လိုအပ်မှာဖြစ်ပါတယ်ဟောင်ကောင်မှာလူခွင့်ရေးချိုးဖောက်တဲ့တာဝန်ရှိသူတွေကိုဒဏ်ခတ်အရေးယူမှုချမှတ်ဖို့လဲပါတဲ့ဒီဥပဒေဟာဒီမိုကရေစီရေးဆန္ဒပြတောင်းဆိုသူတွေကိုအကျိုးဖြစ်စေမှာပါ။ဟောင်ကောင်လူခွင့်ရေးနဲ့ဒီမိုကရေစီရေးရာဥပဒေကိုအထက်လွှတ်တော်မှာအတန်းနဲ့မဲခွဲဆုံးဖြတ်ပြီးအတည်ပြုနိုင်မယ်လို့ Rich နဲ့ Rubio တို့ကမျှော်လင့်ထားပါတယ်။ ဥပဒေပါချက်တွေကအထက်နဲ့အောက်လွှတ်တော်နှစ်ရက်အကြာကွာခြားချက်တွေကိုညှိနှိုင်းပြင်ဆင်ပြီးတဲ့နောက်ဥပဒေအဖြစ်တည်ပြုဖို့ဒါမှမဟုတ်လေဗီဒီယိုအာဏာသုံးပယ်ချဖို့သမရစီကိုပို့မှာဖြစ်ပါတယ
်ကမ္ဘောဒီးယားတိုက်ခိုက်ကောင်းဆောင်ဆမ်ရန်စီပြီးခဲ့တဲ့သတင်းပတ်တုန်းကပြည်တော်ပြန်ဖို့ကြိုးစားမှုမှာပါဝင်ပတ်သက်နေသူတွေဖြစ်နဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အတိုက်ခံအရာရှိဟောင်းတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပြန်ပြီးလွှတ်ပေးဖို့အတွက်ဝန်ကြီးချုပ်ဟွန်ဆန်းကတရားရေးအရာရှိတွေကိုပန်ကြားလိုက်ပါတယ်ဖမ်းဆီးထားတဲ့လူပေါင်း80လောက်ကိုအာမခံနဲ့ပြန်ပြီးလွှတ်ပေးဖို့ကမ်ပေါ့မှာချက်တဲ့ပြည်နေကမင်ကွန်းပြောဆိုစမှာဝန်ကြီးချုပ်ကပြောကြားလိုက်တာပါအတိုက်ခံခေါင်းဆောင်ဆမ်ရန်စီဟာပြင်သစ်နိုင်ငံပါရီမြို့မှာထွက်ပြေးခိုလုံနေရကနေစနေနေ့ကကမ်ဘောဒီးယားကိုပြန်ဖို့ကြိုးစားခဲ့ပေမဲ့မလေးရှားနိုင်ငံကိုပဲရောက်သွားခဲ့တာဖြစ်ပါတယ်အာနာသိမ့်ဖို့လုံနေတဲ့အတိုက်ခံခေါင်းဆောင်ဆမ်ရန်စီကိုအကူအညီပေးတယ်လို့ဆွဆဲပြီးတက်ကြွလှုပ်ရှားသူတွေနဲ့အတိုက်ခံပါတီကအရာရှိဟောင်းတွေကိုကမ်ဘောဒီးယားအနာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်အခုလိုတရားရုံးကအာမခံနဲ့ပြန်ပြီးသူတို့ကိုလွှတ်ပေးလိုက်ပေမဲ့သူတို့ပေါ်ဆွဲဆိုထားတဲ့အမှုတွေကိုရုတ်သိမ်းလာတော့မဟုတ်ဘူးလို့လည်းပြောပါတယ
်ဘိုလီးဗျားနိုင်ငံလက်ရှိရင်ဆိုင်နေရတဲ့အကြက်တဲအတွက်ငြိမ်းချမ်းတဲ့ဖြစ်ရှိနေတဲ့ခုရရှိရေးကူညီလှုံ့ဆော်ဖို့ကုလသမဂ္ဂထူးခြားစတဲ့လူကိုလွှတ်မယ်လို့အတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ယုံကကြေညာပါတယ်ဘိုလီးဗျားရုပ်ကောက်ပွဲမှာမတမာမှုတွေရှိခဲ့တဲ့အတွက်သမရနှုတ်ထွက်ပေးဖို့စစ်ဖက်ခေါင်းဆောင်တွေကတောင်းဆိုပြီးတဲ့နောက်အကြက်တဲနဲ့ရင်ဆိုင်နေရတာပါကိုလိုမီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းယွန်းအာနိုဟာဘိုလီးဗျားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ဘိုလီးဗျားကသက်ဆိုင်သူအားလုံးနဲ့ဆွေးနွေးပြီးငြိမ်းချမ်းတဲ့ရွေးကောက်ပွဲတွေကိုအကူအညီပံ့ပိုးဖို့ကြိုးစားမှာဖြစ်ပါတယ်။ကုလသမဂ္ဂတွင်မှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကဘိုလီးဗျားကအခြေအနေတွေပေါ်အတွင်မှုချုပ်အနေနဲ့သိကိုစိုးရိမ်စေရှိပါတယ်။အကြံဖက်လိုရတွေကိုရှောင်ရှားပြီးအဆုံးစွန်ထိန်းချုပ်လုပ်ဆောင်ကြဖို့ဘိုလီးဗျားနိုင်ငံသားအားလုံးကိုအတွင်မှုချုပ်ကထပ်ပြီးပန်ကြားပါတယ်လို့ပြောပါတယ်။ဘိုလီးဗျားသမ္မတဟောင်းအီဗိုမိုရလက်စ်ဟာဆယ်လီနေကြာသမ္မတရာထူးယူခဲ့သူပါသူဟာနိုင်ငံသမိုင်းမှာလူမျိုးစုတွေကပထမဆုံးသဘာဝဖြစ်ပြီးအာနာယ Movement Toward Socialism Party MAS ရဲ့ခေါင်းဆောင်ဖြစ်ပါတယ်။ Morales နှုတ်ထွက်သွားပြီးတဲ့နောက်သမရယာရုကိုဆက်ခံရမယ့်ဒုတိယအဆင့်အမြင့်ဆုံးတာဝန်ရှိသူအထက်လူတော်ဒုတိယဥက္ကဋ္ဌဂျန်နိုင်းအာနက်စ်ကရွေးကောက်ပွဲအသစ်တွေကိုအခြေခံဥပဒေအရရက်90တွင်ကျင်းပမယ်လို့ကြေညာထားပါတယ်။ America နောက်တော်မဲ့နေဆက်မှာနေဆက်လူမျိုးရေးတပ်ဖွဲ့တွေဖမ်းပြီးတဲ့ရွှေပြောင်းဝင်သူမိသားစုအရေးအတွက်ဟာ October လအတွင်းတိတိတတ်တာကြဆင်းသွားတယ်ဆိုတာတာဝန်ရှိသူတွေကြာသပတေးကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။အမေရိကန်လူမှုကြီးကြပ်ရေးသမိုင်းကြောင်းမှာရွှေပြောင်းဝင်သူမိသားစုတွေကိုဖမ်းဆီးမှုအများဆုံးကာလတစ်ခုရောက်ခဲ့ပြီးတဲ့နောက်အခုလိုပြန်ကျသွားတာပါခင်ဗျာ Direct from Washington The Voice
of America The VOA ထိတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းလွှာတွေတင်ဆက်ဖို့အချိန်ရောက်လာပါပြီအရင်ဦးဆုံး ICC ရဲ့စုံစမ်းစစ်ဆေးရေးဆိုင်ရာသတင်းလွှာနဲ့စတင်ကြပါတယ်ရခိုင်မြောက်ပိုင်းဒေသအရေးကိုဖြည့်ရှင်းရမှာတစ်ဖက်နိုင်ငံထွက်သွားသူတွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကပူးပေါင်းဆောင်ရွက်ဖို့ထက်ဖိအားပေးတဲ့နည်းကိုပိုသုံးနေတာကပြဿနာကိုပြေလည်သွားစေမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးကပြောဆိုလိုက်ပါတယ်။တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်ရာဇဝတ်မှုကျူးလွန်ပြီးမောင်းထုတ်လိုက်တဲ့ကိစ္စကိုစတင်စုံစမ်းဖို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကခွင့်ပြုလိုက်တဲ့ကြေညာချက်ထွက်ပေါ်လာပြီးအခုလိုပြောဆိုလိုက်တာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်ရိုဟင်ဂျာတွေအပေါ်ရာဇဝတ်မှုကျူးလွန်ပြီးမောင်းထုတ်လိုက်တဲ့ဆွဆဲချက်ကို ICC ကစတင်စုံစမ်းဖို့နိုဝင်ဘာ14ရက်နေ့မှာခွင့်ပြုလိုက်တာပါ ICC ဖွဲ့စည်းရေးရောမစာချုပ်မှာမြန်မာနိုင်ငံကလက်မှတ်မထိုးထားတာကြောင့်ပူးပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ဘူးလို့မြန်မာအစိုးရကတောက်လျှောက်ပြောလာတာပါဒါပေမဲ့ရိုဟင်ဂျာတွေကိုမောင်းထုတ်လိုက်တယ်ဆိုတဲ့ဆွဆဲချက်နဲ့ပတ်သက်လို့တက်တည်ပြဖို့လိုလာရင်မြန်မာနိုင်ငံဘက်ကဘယ်လိုတက်တည်ပြမှာပါလဲကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးဟောက်တူဆွမ်းကအခုလိုရှင်းပြပါတယ
်။လုတ်တယ်ဆိုရင်လုတ်တာဟိုတက်တည်ပြရတာတော့ဒါမလုတ်ပါဘူးလို့အပြစ်မရှိပါဘူးလို့တက်တည်ပြရတာနည်းနည်းတော့ဟိုခက်တာပေါ့နော်ကျွန်တော်တို့ကဟိုပြောလဲပြောပြပါပြီ။ဒီလိုမောင်းထုတ်တာမဟုတ်ဘူးဆိုတာတော့ဒီချာလဲပြောပြတာနောက်ပြီးတော့လဲဟိုမောင်းထုတ်တယ်ဆိုရင်လဲကျွန်တော်တို့ကပြန်လက်ခံဖို့အတွက်လုပ်နေကြရတယ်အကြောင်းတော့မရှိဘူးပေါ့နော်။ဟိုပြည်တွင်းမှာလည်းပဲကျွန်တော်တို့သက်ဆိုင်တဲ့ဟိုစုံစမ်းစစ်ဆေးကော်မရှင်ဘာကျွန်တော်လုတ်ထားပြီ။အဲ့ဒီဖွဲ့ရည်ကနေပြီးတော့သူတို့စုံစမ်းစစ်ဆေးနေတာလည်းရှိပြီအဲဆိုတော့အဲ့ process ကိုစောင့်ဖို့ပဲတလူမှာပေါ့နောက်တစ်ချက်ကတော့ဟို ICC ကနေပြီးတော့သူတို့ခုံရုံးကနေပြီးဟလာစုံစမ်းစစ်ဆေးပို့ခွင့်ပြုလိုက်တယ်ဆိုတဲ့ဥစ္စာတည်းအဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ ICC ဖော်ဝင်မှုတွေအတွက်သူတို့ကစုံစမ်းစစ်ဆေးလဲကျွန်တော်တို့ကဒါကိုပူပေါင်းဆောင်ရွက်ဖို့အကြောင်းတော့မရှိပါဘူးအဲ့တော့မောင်းမထုတ်ပါဘူးဆိုတဲ့ဟာကိုဘယ်လိုတည်တည်ပြမလဲအဲ့ဒါတော့ခက်တော့ခက်တာဟိုအဲ့လိုပြောမယ်ဆိုလို့ရှင်ကိုထဲမှာလည်းရှိနေကြတာပဲလို့နေနေတဲ့လူတွေကလားဒီလိုတဝက်လောက်ကဒီမှာရှိနေကြသေးတာပဲအဲ့တော့မပြည့်တဲ့လူတွေလည်းအများကြီးရှိတယ
်ဆူဆွဲချက်နဲ့ပတ်သက်ပြီးတရားခွင်မှာ Baron of Proof တည်တည်ပြဖို့တရားလူဘက်မှသာတာဝန်ရှိတယ်လို့ HRC လူအခွင့်ရေးရှေ့နေဦးမင်းလွင်ဦးကပြောပါတယ်
ဒီအတင်းကျပ်မောင်းထုတ်တဲ့ဆိုတဲ့ဥစ္စာကိုဆွဆွဲတဲ့ PLO ဘက်ကနေပြီးတော့တက်ပြီးပြရမှာပေါ့ဗျာဘလို့မင်းတို့မောင်းထုတ်လို့ထွက်ပြေးလာတယ်ဆိုတဲ့အထောက်အထားသူတို့ပြနိုင်မှုလူတယ်အဲ့ဒါတွေနဲ့ပတ်သက်လို့ဒီကိစ္စအတည်ဖြစ်ပေါ်တဲ့အချိန်ကာလတုန်းကတာဝန်ရှိတဲ့လူတွေကနေသက်ဒေတာမှာမတော်ဖို့အတွက်ဒါစီမြစ်တရခန္ဓာတွေရှိတယ်နောက်ပြီးတော့ရိတ်ခါတွေပြန်နေလို့ထောက်ပံ့ပေးတာတွေရှိတယ်အတင်းကျမောင်းမထုတ်ဘူးဆိုတာတွေကိုကျွန်တော်တို့ Amnesty International ကလည်းမှတ်တမ်း documentary ရိုက်ထားတဲ့ဥသာတွေရှိပါတယ်ကျွန်တော်ထင်တာကတော့ဒီစူလိုက်တပ်ဖြတ်တွေဆိုတဲ့ကိစ္စမျိုးဒီပုံမှာတပ်မတော်စစ်ကောင်းဆောင်တွေရည်ယူမဲ့ကိစ္စတစ်ခုပဲပို့ပြီးတော့တိုးရင်ကြဖြစ်လာမယ
်တကယ်တော့ Bangladesh နိုင်ငံကသာအသေးစားပူးပေါင်းဆောင်ရွက်မယ်ဆိုရင်ထွက်ပြေးသွားတဲ့ရိုဟင်ဂျာပြည်ထနာကိုကောင်းမွန်စွာဖြေရှင်းနိုင်မှာဖြစ်တယ်လို့မြန်မာတမကြီးဦးဟောက်တူဆွမ်းကထောက်ပြပါတယ
်။ဘင်္ဂလားဒေ့ရှ်ကအဓိကတော့ပုံစံဖြစ်တာပါညာစပေါ့နော်။သူ့မှာလောက်ရမယ့်တာဝန်တွေကိုတိကျချမလုပ်ဘူး။တကယ်ပြောင်းရင်တဲ့လူတွေပြောင်းနိုင်မှုအခွင့်အလမ်းမတူလို့မပေးဘူး။ပြီးလို့ရှိရင်သူ့နိုင်ငံတကာကိုလှည့်ပြီးတော့ဟို OIC ကနေတဆင့် EU ကနေတဆင့်အဲ့လိုမျိုးနိုင်ငံပေါ်မှာအရေးယူဖို့ကိစ္စတွေကိုဦးစားပေးတယ်။ဟိုဥရောပကိုသွားပြီးတော့မှဟိုစီးပွားရေးဆန့်ကျင်လုပ်ဖို့တွေ US ကိုသွားတယ်၊ Congress ကိုသွားတယ်၊မြန်မာနိုင်ငံကိုဆန့်ကျင်လုပ်ပေးပါဆိုလိုက်ပြောတယ်။တော့ဒီဟာတွေကိုခြုံပြီးတော့ကြည့်လိုက်ပါเนาะကျွန်တော်တို့နိုင်ငံပြည်လည်အောင်လုပ်လို့ရှိရင်ဒီအဆင့်ကိုရောက်ကြပါအကြောင်းမှမရှိဘူးကျွန်တော်တို့ဒီပြန်လည်လက်ခံတဲ့လူတွေကိုအဲ့ဒါပြန်လာခြင်းတဲ့လူတွေကိုကောင်းမွန်ပြန်လာဖို့ကျွန်တော်တို့ကလည်းလက်ခံဖို့အဆင့်သိရှိတယ်ကျွန်တော်တို့ကလည်းပြင်ဆင်ထားပြီးသားရှိလို့ပြောရတဲ့အတိုင်းပြန်လာလို့မရအောင်ကိုဒီလိုအခြေအနေတွေကပ်ပြဲပဲလုပ်တဲ့ဟာတွေရှိနေတဲ့ခါကျတော့အဲ့ဒီဟာတွေကိုအခြေပြုပြီးတော့ဆင့်တဆင့် pressure တွေကတိုးလာတဲ့သဘောရှိတာပေါ့နော်အဲ့လိုပဲကျွန်တော်ကတော့ပြောခြင်းတယ်
ICC ကအချက်လက်စုဆောင်းတာစုံစမ်းတာတွေလုပ်လို့အမှုပိုခိုင်မာလာမယ်ဆိုရင်မြန်မာအစိုးရက ICC နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ရတဲ့အသည့်ဖြစ်ကောင်းဖြစ်လာနိုင်ပေမဲ့ဒီပေါ်မှာစိုးရိမ်ဖို့မလိုသေးဘူးလို့ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်။ပထမ ICC မှာဆွဲထားတဲ့ကိစ္စတွေကအတင်းကျပ်နေရာရှေ့ပြောင်းနေပေါ့နော်။နောက်ပြီးတော့တကဆေးရဆွေးမှုတွေကျူးလွန်နေဆိုပြီးတော့ဆွဆွဲထားတဲ့ကိစ္စမျိုးအဲ့တော့အဲ့ဒီလိုဆွဆွဲထားတဲ့ကိစ္စတွေကနိုင်ငံတကာခုံရုံးကိုတမတော်အရာရှိတွေအေးအေးယူပေးနိုင်ဖို့နောက်ပြီးတော့အဲ့ဒီဒေတာတွေမှာဖိနှိပ်တာတွေရပ်တန့်သွားနိုင်ဖို့အတွက်အဓိကထားဆောင်ရွက်ဖို့အတွက်တောင်းဆိုနေတာဖြစ်တယ်။နောက်ပြီးတော့ပြောရရင်ပေါ့ဗျာအခုတစ်ခုပြီးတစ်ခုပေါ့ဗျာတရားစွဲဆိုဖို့အတွက်လုပ်တယ်ဆိုတော့ကမြန်မာနိုင်ငံဆိုရတော့ချင်းချင်းလင်းလင်းပြောထားပြီးသားဖြစ်တယ်။မိမိရဲ့အချုပ်အခြာအာဏာနဲ့ပတ်သက်လို့ဖြီးပါလာမယ်ကိစ္စရမျိုးဆိုလို့ရှင်ဘေးကိစ္စရမှာပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုပြောထားတာအဲ့တော့ဒီကိစ္စတိတ်ပြီးတော့တိုးရင်ကဆင်းထီရောက်လာနိုင်မယ်လို့ထင်ပါဦးခင
်ဗျမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပြီးတစ်ဖက်နိုင်ငံကိုထွက်သွားတဲ့ဒုက္ခသည်တွေပြန်လာရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်လူမျိုးရင်းတပ်ဖြတ်မှုတားဆီးရေးဆိုင်ရာစာချုပ်ကိုချိုးဖောက်တယ်ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာလည်းမြန်မာနိုင်ငံကိုတရားစွဲဆိုဖို့ပြီးခဲ့တဲ့ရက်ပိုင်းကလှုပ်ဆောင်ခဲ့ကြပါတယ်ခင်ဗျာ
။သောရရှင်များရှင်။ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအကျွဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းပတ်ချင်းမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်။လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလားနိုင်ငံတကာဖိအားတွေကတပ်တမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့အိန္ဒိချင်းထိုင်းနိုင်ငံမှာမူရီစေဝါအမြောက်အများဖမ်းမိတဲ့ကိစ္စကိုတင်ပြကြပါမယ်။ထိုင်းမြန်မာနယ်စပ်ကနေတယ်ဆောင်လာတဲ့ကာလာတန်ဘိုထိုင်းဘတ်ငွေတန်း300ကျော်တန်ဘိုရှိတဲ့ ICE မူရီစေဝါပြားတွေကိုဂျပန်ကိုတင်ပို့မဲ့ကွန်တိန်နာတွေရဲ့တန်ပေါင်းတွေတဲဖွဲ့ပြီးတော့တယ်ဆောင်လာတာကိုနှွေးမာ14ရက်နေ့ကဘန်ကောက်မြို့မှာထိုင်းရဲတွေဖမ်းမိခဲ့ပါတယ်။ဒီရက်ပိုင်းအတွင်း ဘတ်တန်တစ်ထောင်ကျော်တန်ဖိုးရှိစိတ်ကြွဆေးတွေဖမ်းမိတယ်လို့မြန်မာနိုင်ငံသား၃ဦးကလည်း ICE မူရဲဆေးဝါးတွေကိုနဲ့အတူဖမ်းမိခဲ့တာပါဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ
်ထိုင်းမြန်မာနယ်စပ်ကနေဝင်လာနေတဲ့မူရဲဆေးဝါးတွေဟာထိုင်းနိုင်ငံကိုဖျက်ပြီးဂျပန်နိုင်ငံကိုပါတင်ပို့ဖို့လုပ်နေတာကြောင့်နိုဝင်ဘာလ14ရက်နေ့ကထိုင်းနိုင်ငံသားတဦးကိုဖမ်းဆီးခဲ့ပါတယ်ဂျပန်ကိုတင်ပို့မဲ့အားကစားပစ္စည်းတွေရဲ့တံပေါင်းတွေထဲမှာဖွက်ပြီးအိုက်လို့ခေါ်တဲ့မူရစေဝါတွေကိုတည်ဆောင်လာတာဖြစ်ပါတယ်။အကောက်ခွန်ဌာနကလည်းမတင်ငါဖြစ်ရကလည်းရှာဖွေစစ်ဆေးရင်းနဲ့အခုလိုဖမ်းမိတာဖြစ်ကြောင်းအမျိုးသားရဲတပ်ဖွဲ့ကရဲမှူးကြီးဝီကနုပါရာစာကအခုလိုပြောပြပါတယ
်။
ကျွန်တော်တို့အနေနဲ့မူရစေဝါတွေကိုမဝင်ရောက်လာနိုင်အောင်လုပ်နေတယ်လို့အခုဆိုရင်ပြည်တွင်းကနေဂျပန်ကိုပို့နေတဲ့အားကစားပစ္စည်းစက်တွေထဲမှာထည့်ပြီးအိုက်လို့ခေါ်တဲ့မူရစေဝါတွေကိုပို့နေတာကိုတွေ့ရပါတယ်။မူရစေဝါတွေကိုထိုင်းနိုင်ငံကနေနိုင်ငံတကာကိုတင်ပို့နေတာတွေကိုဖျက်တောက်ဖို့ကျွန်တော်တို့စူးစမ်းနေပါတယ်ဆိုပြီးပြောဆိုသွားတာပါ။ဂျပန်နိုင်ငံကိုတင်ပို့မဲ့အထက်မှာအိုက်လို့ခေါ်တဲ့မူရစေဝါ158ကီလိုကိုဖမ်းမိခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံပထုံထာနီခရိုင်လက်လိုကမြို့အဝေးပြေးလက်မှတ်ပေါ်မှာတော့မြန်မာနိုင်ငံသားအမျိုးသား2ဦးနဲ့အမျိုးသမီး2ဦးထံကနေဘတ်တန်160လောက်တန်ဖိုးရှိတဲ့ ICE မူရစေဝါကီလို80ကိုနိုဝင်ဘာလ13ရက်နေ့ကဖမ်းမိခဲ့ပါတယ်။သူတို့ကတော့မြန်မာနိုင်ငံသား2ဦးကပဲထိုင်းဘက်ဝင်2သိန်းစီပေးပြီးဘဏ်ကားကိုတည်ခိုင်းခဲ့တာဆိုပြီးအမှတ်နှစ်ဒေသရဲတပ်ဖွဲ့ကိုဝန်ခံခဲ့တယ်လို့ဆိုပါတယ်။နိုဝင်ဘာလ12ရက်နေ့ညကတော့ထိုင်းမြန်မာဒေသချင်းရိုင်ခရိုင်ကလာတဲ့ကလာတံပိုးဘန်းငွေတန်းတစ်ထောင်လောက်တံပိုးရှိတဲ့စိတ်ကြွသေးကြအလုံးရေ၅တန်းကိုလည်းနကွန်ဖနွန်အဝေးပြေးလမ်းမကြီးမှာပဲထိုင်းနိုင်ငံသား၂ဦးထံကနေဖမ်းမိခဲ့ပါတယ်။ကားပေါ်မှာစိတ်ကြွသေးပြ၅တန်းထုတ်ထားတဲ့စာလိုက် AT25 ဒုတ်ကိုကားစင်းလုံးပြစ်တင်ပြီးထိုင်းမြန်မာနယ်စပ်ကနေမောင်းလာခဲ့ကြတာပါ။ပိုက်စိတ်တိုက်ချထားတဲ့ရဲစစ်စေးရိတ်ခိတ်တွေကိုအစစ်စစ်ကြော်လာပြီးနကွန်ဖနွန်2393ညမိုင်တန်ရောက်မှရဲကားတွေကရက်တက်စစ်သေးရကနေဖမ်းမိသွားခဲ့တာပါထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်နဲ့ထိစပ်နေတဲ့ချင်းရိုင်ခရိုင်ကိုတော့မူရစေဝါနှိမ်နေစုံဖြစ်သတ်မှတ်ပြီးထိုင်းအစိုးရကမူရစေဝါတွေကိုဇက်တိုက်ဖမ်းဆီးနေတာဖြစ်ပါတယ်ရှင
် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မြန်မာနဲ့ဆိုင်တဲ့သတင်းလွှာတွေအပြီးအခုတော့ထိတ်တန့်ရောက်အမေရိကန်နိုင်ငံရေးသတင်းတပုတ်ကိုလည်းတင်ပြခြင်းပါတယ်သမ္မတဒိုနယ်ထရမ့်ကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးနေတာဒီသတင်းပတ်ထဲမှာpublic hearings လို့ခေါ်တဲ့အများပြည်သူတိုက်ရိုက်သိရှိခွင့်ရတဲ့ကြားနာပွဲနဲ့အတူအရေးပါတဲ့အဆင့်တစ်ခုကိုရောက်လာပါပြီ။သမ္မတထရန့်ဟာသူ့ရဲ့ပြိုင်ဘက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းကိုဖိအားပေးပြီးတော့သူ့အာဏာကိုအလွဲသုံးစားလုပ်ခဲ့တယ်လို့အတိုက်ခံဒီမိုကရက်တွေကယူဆပါတယ်။အခုကြားနာပွဲကနေသူတို့လှုပ်ဆောင်ချက်အပေါ်လူထုထောက်ခံလာအောင်ဆွဲဆောင်နိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်။ဂျင်မလုံးပေးပို့တဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းကပြောပြမှာပါ။
ကျန်းမာရေးရေးစတင်ပြီဖြစ်တာနဲ့များဝါရင်တန်တမန်မျိုးဖြစ်တဲ့ George Kent နဲ့ William Taylor တို့ဟာအဓိကကြသူဖြစ်လာပါတယ်။ပြိုင်ဘက် Joe Biden အပေါ်စုံစမ်းစစ်ဆေးဖို့သမ္မတကတောင်းဆိုတာမှာယူကရိန်းကိုဘေးမဲ့စစ်ရေးအကူအညီကိုစိုင်းထားပြီးဖိအားတစ်ခုအဖြစ်အသုံးပြုခဲ့တယ်လို့ William Taylor ကပြောပါတယ်
။ To withhold that assistance for no good reason other than
နိုင်ငံရေးပြောကပါတဲ့ရည်ရွယ်ချက်တစ်ခုနဲ့ခိုင်လုံတဲ့ဘယ်လိုအကြောင်းပြချက်မှမရှိပဲအဲ့ဒီအကူအညီကိုဆိုင်းထားတာဟာဘာမှအတိအပယ်မရှိပါဘူ
းဆွဆွဲခံထားရတဲ့သမရရဲ့လှုပ်ဆောင်မှုဟာအခြေခံဥပဒေပါသတ်မှတ်ချက်တွေအရတရားစွဲလို့ရတဲ့ပြစ်မှုအမျိုးအစားဖြစ်တယ်လို့ဒီမိုကရက်အောက်လွတ်တော်အမတ်အဒမ်ရှစ်ကပြောပါတယ
် Is this what Americans should now expect from their president
ဒါဟာအမေရိကန်နိုင်ငံသားတွေသူတို့သမရစီကမျှော်လင့်တဲ့ကိစ္စရတစ်ခုပါလားဒါတရားစွဲလို့ရတဲ့လှုပ်ဆောင်ပုံမျိုးမဟုတ်ဘူးဆိုရင်ဘာများဖြစ်ပါမလဲ
သမရရဲ့လိုရတွေနဲ့ပတ်သက်လို့တက်တည်ထွက်ဆိုချက်တွေဟာတက်ဆင့်စကားတွေပဲဖြစ်ပြီးအဆုံးမှာတော့စီရေးအကူအညီကိုယူကရိန်းရသွားတာပဲလို့ Republican တွေကပြောပါတယ်။တရားစွဲဖို့စုံစမ်းစစ်ဆေးတာဟာသမရကိုဖြုတ်ချဖို့ Democrat တွေတောက်လျှောက်ကြံစီလာတဲ့လှုပ်ဆက်တစ်ခုရဲ့တစည်းတစ်ပိုင်းဖြစ်တယ်လို့ Republican အလို့တော်အမတ် David Nunes ကပြောပါတယ်
။ Anyone familiar with the Democrats' scorched earth war against President Trump?would not be surprised.
သမရ Trump ဗော Democrat ရဲ့မြေလှမ်းစစ်ပွဲနဲ့အကျွမ်းဝင်သူမှန်သမျှအတွက်တဟာစနစ်တကျအကွက်ချကြံစီပြီးမီဒီယာကနေအသေးဖြစ်တဲ့လုပ်ငန်းတွေတစ်ခုနဲ့ကန့်ညီတဲ့တွေ့မြင်နေကြလက္ခဏာတွေအလုံးကိုတွေ့ရမယ်ဆိုရင် unoff မှာမဟုတ်ပါဘူ
းဒီမိုကရက်တွေမှာဘာမှသက်သေပြစရာမရှိဘူးလို့သမ္မတကထပ်ခါတလဲလဲပြောထားတယ်လို့ဒါဟာတိုင်းပြည်အတွက်သိပ်ဆိုးတယ်လို့လည်းပြောပါတယ်ရုပ်တံကနေတိုက်ရိုက်ထုတ်လို့နဲ့ဂျာနာပွဲတွေကနေသမ္မတကိုတရားစွဲဆိုရေးလှုပ်ဆောင်ချက်ပေါ်လူထုထောက်ခံမှုရလာဖို့ဒီမိုကရက်တွေကမျှော်လင့်တယ်လို့ဥပဒေရေးရာသုံးသပ်သူ Susan Lou Block ကပြောပါတယ်
This is not a situation where the House and the Senate would remove someone because they don't like him.
ဒါဟာတယောက်ယောက်ကိုမကြိုက်တာကြောင့်အောက်လွှတ်တော်နဲ့အထက်လွှတ်တော်ကအဲ့လူကိုယာရုကဖယ်ရှားဖို့လုပ်တဲ့အခြေအနေမျိုးမဟုတ်ပါဘူး။အဲ့လိုထင်ရင်မှားမှာဖြစ်တယ်လို့အခုဖြစ်နေတာကအဲ့ဒီလိုမဟုတ်ပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာလေလူထုထောက်ခံမှုလိုအပ်တဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်
။ဓမ္မရောက်ကိုတယောက်ဆက်ဆိုရေးကိစ္စအပေါ်လူထုသဘောထားအမြင်ကွဲပြားနေတယ်ဆိုတာစစ်တမ်းတွေမှာတွေ့ရတယ်လို့လီလာသူရာမက်ရှ်ပူနူရူကပြောပါတယ်။
I think it remains to be seen what impact impeachment is going to have on the 2020 election.
သမရကိုတရားစွဲဆိုတာက2020ပြည့်ရွေးကောက်ပွဲအပေါ်ဘယ်လိုတည်ရောက်မယ်ဆိုတာမသိနိုင်သေးဘူးလို့ကျွန်တော်ယူဆပါတယ်။လက်ရှိမှာတော့ပါတီတစ်ခုချင်းစီကိုထောက်ခံသူတွေရဲ့သဘောထားအမြင်တွေကိုခိုင်မာအောင်လုပ်နေတဲ့သဘောလောက်ပါပဲ
။ဂျာနာဘွဲတွေကိုဆက်လုပ်သွားတာနဲ့အမျှသမရပေါ်တရားစွဲဆိုရေးကိစ္စကိုပါတီစွဲမပါတဲ့ကိစ္စတစ်ခုအဖြစ်ဒီမိုကရက်တွေတိဆောက်သွားဖို့လိုမယ်လို့လေ့လာသူတွေကပြောပါတယ်။သမရဟောင်းရစ်ချတ်နစ်ဆန်ဟာလူလူစစ်တမ်းတွေမှာသူ့အပေါ်ထောက်ခံမှုကျဆင်းနေပြီဆိုတာသိပြီးတဲ့နောက်1994ခုနှစ်ကနှုတ်ထွက်သွားခဲ့ပါတယ်1996ခုနှစ်ကသမရဟောင်းဘီလင်နန်ကိုယာရုကဖယ်ရှားဖို့အထက်လူတော်မှတရားစစ်ဆေးခဲ့ပေမဲ့မအောင်မြင်ခဲ့ပဲအဲ့ဒီအချိန်ကရီပူဘလီကန်တွေရဲ့လှုပ်ဆောင်ချက်ကိုလူထုအများစုကလက်မခံခဲ့ပါဘူးခင်ဗျာ
သမရထရန့်ပေါ်တရားစွဲဆိုနိုင်ရေးလွှတ်တော်ကြားနာဝင်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကိုကျော်ကျော်သိန်းပြောပြသွားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်သတင်းဆောင်မတွေကိုမိုင်းဤတန့်စင်ကစူးစီးတင်ပြထားပါတယ်
။စီအောင်ဆိုင်ပြုံးမှုတွေကြောင့်မြန်မာတော်တွေဆုံးရှုံးရမယ့်အရေးရင်ဆိုင်နေရပြီးတော့ဒါကိုပြောင်းလဲဖို့အချိန်ရှိသေးတယ်ဆိုတဲ့ခေါင်းစဉ်နဲ့မာရီယာဆက်လက်စားကရေးသားထားတာကို news.mongabe.com မှာဖတ်ရပါတယ်။စီအောင်ဆိုင်ပြုံးရေးအတွက်မြေအေကတသန်းနီးပါးကိုကုမ္ပဏီ44ခုစီမြန်မာဆွေကခွဲဝေပေးထားပြီးဖြစ်ပြီးတော့အဲ့ဒီမြေတွေထဲမှာအမျိုးသားဥယျာဉ်အတွက်ပေးမယ့်အမြေအကတွေလည်းပါဝင်သွားတယ်လို့ဆိုပါတယ်ဒီလိုချပေးထားတဲ့မြေအကအားလုံးရဲ့60ရာခိုင်နှုန်းလောက်မှာအရင်းအနေတားမှာရှိနေပြီးတော့တောတွေရှိနေတာရာဘာမဟုတ်တဲ့ပင်တွေနဲ့ပြည့်နေတယ်လို့စစ်တမ်းအသစ်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်စီအောင်ဆိုင်ခင်းတွေကအစားထိုးသွားတာကြောင့်ကြီးမားတဲ့ရွှေနွန်တွေနဲ့တဘာဝတောတွေဆုံးရှုံးရတဲ့အဖြစ်ကိုအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံကိုတာလကပေးပြီးတော့စောင်းမရှင်ကထောက်ပြရေးသားထားပါတယ်။စစ်ဆိုးရွားကနေဒီမိုကရေစီအဆိုးရွားအဖြစ်အသွင်ပြောင်းလာတဲ့မြန်မာနိုင်ငံမှာတစ်တော့ထိန်းသိမ်းရေးမူဝါဒတွေလှုပ်ဆောင်နိုင်မဲ့အခွင့်အလမ်းရှိလာတဲ့အကြောင်းတစ်တော့ထိန်းသိမ်းလှုပ်ဆောင်သူတွေကိုကူကားပြီးတော့ဖော်ပြထားပါတယ်။ဒီလိုတစ်တော့ထိန်းသိမ်းလုပ်ငန်းကိုတိုးမြှင့်လှုပ်ဆောင်ခြင်းအပြင်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လွှတ်မှုကိုလျှော့ချနိုင်မဲ့အပြင်မျိုးတုံးပြောက်ွယ်တော့မဲ့ရှားပါတိရစ္ဆာန်တွေနဲ့တာရင်တိရစ္ဆာန်တွေရဲ့နေရက်ကိုလည်းကာကွယ်ပေးရရောက်တယ်လို့ရေးသားထားတာကိုကောက်နှုတ်တင်ဆက်လိုက်ရပါတယ်ရှင်။လိန်တူကြီးကာမဆက်ဆန်တာတရားမဝင်တဲ့မြန်မာနိုင်ငံမှာလိန်တူလိန်ကွဲစုံမှတ်သူတွေအပေါ်မှာအကြမ်းဖက်မှုနဲ့အပြစ်ပေးခံရတာတွေရှိရဲဆိုတာကိုအစိုးရခန်းစာတစ်ခုမှဖော်ပြထားတယ်ဆိုတဲ့ကောင်းစင်နဲ့ပက်ထရစ်ဂယ်လဟာကရေးသားထားတဲ့ဆောင်းပါးကို pignews.co.uk မှာဖတ်ရပါတယ်။မြန်မာနိုင်ငံအတွင်းကလိန်တူလိန်ကွဲစုံမဲ့သူတွေအပေါ်မှာအံ့အားသင့်လောက်အောင်ပြင်းထန်တဲ့အနိုင်ကျင့်မှုတွေနဲ့အကြမ်းဖက်မှုတွေကိုဒီအစီရင်ခံစာမှာတင်ပြထားပြီးတော့ဥပဒေပြင်ဆင်မှုချက်ချင်းလှုပ်ဆောင်မှုတိုက်တွန်းထားတယ်လို့လည်းလေ့လာထားပါတယ်။ဒိမက်မြန်မာတရားဥပဒေစိုးမိုးရေးနဲ့လူ့ခွင့်ရေးအစီအစဉ်ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာအာရှတိုက်နိုင်ငံတွေကလိန်တူလိန်ကွဲစုံမဲ့သူတွေကြုံတွေ့နေရတဲ့အနိုင်ကျင့်ခံရမှုတွေကိုဖော်ပြထားတယ်လို့လည်းရေးသားထားတာပါ။လိန်တူလိန်ကွဲစုံမဲ့သူတွေကိုခွဲခြားဆက်ဆံခြင်းကနေကာကွယ်ပေးဖို့အတွက်ဓမ္မတာနဲ့ဆန့်ကျင်တဲ့ပြစ်မှုတွေအဖြစ်သတ်မှတ်ထားတဲ့ရာဇသက်ကြီးပုံမှန်300ကိုချက်ချင်းပြင်ဆင်ဖို့လွှတ်တော်ကိုအစီရင်ခံစာမှာတိုက်တွန်းထားတယ်လို့ရေးသားထားတာကိုဖတ်ရပါတယ်ရှင်
။ကမ္ဘာမီဒီယာတွေကမြန်မာပြည်ဆိုင်ရာအကြောင်းတွေကိုမအီတက်စင်ပြောပြခဲ့တာပါ။မကြာခင်ဆက်လိုက်ထုတ်လွှင့်သွားမယ့်ဒုတိယနိုင်ရေးဝက်မှာတော့ကျန်းမာရေးတိုင်းသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့တောက်ကြနေမနက်ခင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းနိုမီတာ3040 48အပြင်လိုင်းလမီတာ190ကပါတိုးချက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလွှာကဏ္ဍအစီအစဉ်ထုတ်လွှင့်တဲ့အခါမှာတော့
လူတို့မေတ္တာနဲ့မှာရှိတဲ့လူတို့တည့်ရလုံးကိုတော်ကားလိုက်တယ်လို့လည်းဖြစ်တယ်လေဒါပါပဲဖြစ်ဖြစ်လူတို့ရုပ်ပါပြညာထားတဲ့ပုံစံလေးကိုအားနဲ့ဆိုတာကဒေတာကမေတ္တာရှင်တွေကိုတော်ကားလိုက်တယ်လို့လ
ည်းဖြစ်တယ်အေးရခိုင်လက်နက်ကင်တပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတဲ့ဒီလွှတ်တော်ကုသလေတူဦးနဲ့ပတ်သက်လို့ Zoom ီးခေါင်းဆောင်တူပြောကြားသွားတာပါဒီအကြောင်းကိုနောက်ပိုင်းထုတ်လွှင့်မယ့်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်မြန်မာပြည်မှာမှောင်ခိုစည်းဝါးရေးသို့မဟုတ်တရားမဝင်ကုန်သွယ်ရေးရှင်းသန်ကြီးထွားနေတာအနည်း90ကျော်ရှိလာပါပြီလက်နက်ကန်အဖွဲ့အစည်းတွေဟာမှောင်ခိုစည်းဝါးရေးအပေါ်မှာမှီခိုလှုပ်ရှားနေကြတာပါအခုတော့တရားမဝင်ကုန်သွယ်ရေးကိုတိုက်ဖျက်ဖို့ဥရောပကုန်သည်များအသင်းကဆွေးနွေးနေတဲ့အကြောင်းဥအောင်ခင်ကတင်ပြထားပါတယ်
မပီသူတွေကတရားမဝင်တဲ့ဒေသကုံတွယ်ရေးကိုမိခိုလာခဲ့တာဘူတင်ဝင်းရဲ့မဆလာစီအစိုးရလက်ထက်ကလေးကဖြစ်ပါတယ်ဆိုရှယ်လစ်စနစ်ကျင့်သုံးတယ်ဆိုပြီးပုဂ္ဂလိကလုပ်ငန်းကိုနိုင်ငံပိုင်လုပ်လိုက်တဲ့နောက်ပိုင်းအစိုးရနဲ့မပတ်သက်တဲ့ကုံတွယ်မှုစနစ်ရှင်သန်လာပါတယ်ဒါကိုမောင်ခိုစီးပွားရေးလို့မဆလာစီအစိုးရကအမည်ပေးပါတယ်နောက်ပိုင်းမှာမနိုင်မနှင်းဖြစ်လာတော့မဆလာအစိုးရဌာနတွေကိုယ်တိုင်လိုအပ်တဲ့ပစ္စည်းကိုမောင်ခိုဈေးမှာဝယ်ယူကြရပါတယ်။တရားမဝင်တဲ့ကုန်တွယ်မှုကိုမဆလာအစိုးရကိုယ်တိုင်အသိအမှတ်ပြုလာရတဲ့သဘောဖြစ်ပါတယ်။1988ပြည်သူ့အရေးတော်ပုံကြောင့်မဆလာအစိုးရဆင်းပေးလိုက်ရပြီးစစ်တပ်ကအာဏာသိမ်းတာကိုအနောက်တိုင်းကဒဏ်ခတ်အရေးယူတဲ့အခါမှာမောင်ခိုစီးပွားရေးလုပ်ငန်းဟာပိုပြီးအရေးပါလာပါတယ်။စစ်အစိုးရဟာငွေရှင်ကြေးရှင်မောင်ခိုလုပ်ငန်းရှင်ကိုအားကိုလာရပါတယ်။မွေးစေးမောင်ခိုတွေဖြစ်တဲ့ကိုကံတရုတ်နဲ့ဝါတရုတ်တွေတရားဝင်စီးပွားရေးလုပ်ခွင့်ရလာပါတယ်။စစ်တပ်နဲ့အပြစ်ရအဖွဲ့တွေရဲ့ကိုပိုင်စီးပွားရေးလုပ်ငန်းကြီးထွားလာပါတယ်။တစ်လုပ်ငန်း၊ကြောင်ပြက်လုပ်ငန်း၊အတုအပလုပ်ငန်း၊မွေးစေးလုပ်ငန်းစတဲ့မောင်ခိုလုပ်ငန်းတွေကြီးထွားလာပါတယ
်။တရားမဝင်ကုန်သွယ်မှုတိုက်ဖျက်ရေးအပြည်ပြည်ဆိုင်ရာအဖွဲ့ကတရားမဝင်ကုန်သွယ်မှုစစ်တမ်းကောက်ယူတဲ့အခါမှာမြန်မာပြည်ဟာအဆိုးဝါးဆုံးနိုင်ငံတွေမှာပါဝင်နေတာတွေ့ရပါတယ်။နိုင်ငံပေါင်း84နိုင်ငံရဲ့အခြေအနေကိုစစ်ဆေးတဲ့အခါမြန်မာကအဆင့်82မှာရောက်နေပါတယ်။မြန်မာထက်ဆိုးသူဟာပြည်ပကဝင်တိုက်ခိုက်လို့ပျက်စီးသွားတဲ့အီရတ်နဲ့လေဗျားတို့ပဲရှိပါတယ်။စစ်အစိုးရရဲ့ခရိုနီအရင်းရှင်ဘေးမောင်ခိုတစ်ဖြစ်လဲစီးပွားရေးလုပ်ငန်းရှင်အကျင့်ပြက်ဗိုလ်ချုပ်လူရန်စာတိုင်းဒေသအပြစ်ရအရင်းရှင်တရုတ်အရင်းရှင်စတဲ့လူဒန်းစားတွေဟာတရားဝင်တဲ့လုပ်ငန်းရောတရားမဝင်တဲ့လုပ်ငန်းပါလုတ်ကင်နေကြပါတယ်ဒီလိုတရားမဝင်တဲ့ဥပဒေမဲ့ကုန်သွယ်ရေးရှင်းတန်းနေတာဟာအဆက်မပြတ်ရေရှည်ဖွံ့ဖြိုးတိုးတက်မှုကိုအဟန့်တားဖြစ်စေပါတယ
်တရားမဝင်တဲ့ကုန်သွယ်ရေးနဲ့ဥပဒေမဲ့စီးပွားရေးဟာရောသွေးရှက်တင်ဖြစ်လာတာဟာမြန်မာပြည်မှာမထူးဆန်းတယ်လို့ဖြစ်နေပါတယ်ဒါပေမဲ့တရားဥပဒေစိုးမိုးရေးကြွေးကြော်ပြီးတရားမဝင်ကုန်သွယ်မှုကိုလစ်လူရှုထားလို့မရဘူးလို့ယူရိုချိမ်းလို့ခေါ်တဲ့ဥရောပကုန်သင်များအသင်းကယုံကြည်တဲ့အတွက်တရားမဝင်ကုန်သွယ်မှုတိုက်ပြရေးဆွေးနွေးပွဲတွေကျင်းပပါတယ်။လွန်ခဲ့တဲ့နှစ်ကဒီကြိမ်ဒီနှစ်ထဲမှာဒီကြိမ်နေပြည်တော်မှာဆွေးနွေးပွဲလုပ်ပါတယ်။မြန်မာအစိုးရကစိတ်ဝင်စားလာလို့ဒုသမရဦးမြင့်စွေခေါင်းဆောင်နဲ့တရားမဝင်ကုန်သွယ်မှုတိုက်ပြရေးအမြဲတမ်းကော်မတီတရားကိုလွန်ခဲ့တဲ့စက်တင်ဘာလကဖွဲ့စည်းလိုက်ပါတယ်ပုဂ္ဂလိကလုပ်ငန်းတွေနဲ့လက်တွဲပြီးမတရားကုန်သွယ်မှုတိုက်ဖျက်ဖို့တိုက်တွန်းတဲ့ယူရိုချမ်းမြေအကြံပေးချက်ကိုလက်ခံလာတဲ့သဘောဖြစ်ပါတယ
်တရားမဝင်ကုန်သွယ်မှုကြောင့်မြန်မာအစိုးရအခွန်အခောက်နှစ်နာဆုံးရှုံးရပုံကိုဥရောပကုန်သင်များအသင်းကလွန်ခဲ့တဲ့စက်တင်ဘာလက44မျက်နှာအစီရင်ခံစာထုတ်ပြန်ထားပါတယ် MMRD မြန်မာဈေးကွက်သုတေသနအဖွဲ့ကောက်ယူတဲ့အချက်လက်တွေကိုအခြေခံရေးသားတဲ့စာတမ်းဖြစ်ပါတယ်အကောက်ခွန်ဌာနပြည်တွင်းအခွန်ဌာနကုန်သွယ်ရေးဌာနကုန်သွယ်ရေးအသင်းနဲ့ကုမ္ပဏီကြီးခုနှစ်ခုကိုအဓိကထားပြီး
စစ်တမ်းကောက်ယူခဲ့တာဖြစ်ပါတယ်။2018မှာဒေါ်လာတန်း2500ကျော်ပိုးမြန်မာပြည်ကတင်သွင်းတယ်လို့နိုင်ငံခြားစင်းမှာဖော်ပြပေမဲ့မြန်မာအစိုးရစင်းမှာတော့18000ကျော်ဘူးသာတင်သွင်းတယ်လို့ဖော်ပြထားတာမို့တရားဝင်ကုန်သွယ်မှုပမာဏဟာအနည်းဆုံးဒေါ်လာတန်း6000ကျော်လောက်ရှိမယ်လို့ခန့်မှန်းနိုင်ပါတယ
်။ဒါပေမဲ့မောင်ခိုလမ်းကြောင်းကဝင်လာတဲ့ကုန်ပစ္စည်းတွေကလည်းအများကြီးရှိနိုင်ပါလေ။မြန်မာပြည်မှာတရားဝင်နေဆက်ကုန်သွယ်ရေးစခန်း15ခုရှိပါလေ။တရုတ်နယ်စပ်မှာ4ခု၊ထိုင်းနယ်စပ်မှာ10ခု၊အိန္ဒိယနယ်စပ်မှာ2ခုနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာ1ခုရှိပါလေ။တရားမဝင်တဲ့နေဆက်ဂိတ်တွေကတော့တရုတ်နယ်စပ်မှာ10ခုရှိပြီးထိုင်းနယ်စပ်မှာ18ခုရှိပါတယ်။ကုန်ပစ္စည်းအများဆုံးတရုတ်ကတင်သွင်းပြီးစင်ကာပူကဒုတိယအများဆုံးထိုင်းကတတိယအများဆုံးတင်သွင်းပါတယ်။တရုတ်ကဒေါ်လာတန်း6000ကျော်ဘူး၊စင်ကာပူကတန်း3000ကျော်ဘူး၊ထိုင်းကတန်း2000ကျော်ဘူးနဲ့အခြားနိုင်ငံတွေကတန်း5000ကျော်ဘူးတင်သွင်းပါတယ်။နေဆက်စခန်းတွေမှာဘူးဆဲကအများဆုံးဒေါ်လာတန်း1900ကျော်တင်သွင်းပြီးမြောက်ဝတီကတန်း800ကျော်ဘူးတင်သွင်းပါတယ်။အိန္ဒိယကဒေါ်လာ22တန်းဘူးနဲ့ဘင်္ဂလားဒေ့ရှ်ကတန်းတန်းဘူးသာတင်သွင်းပါတယ်။မချာမီကဖြစ်ပွားခဲ့တဲ့မြန်မာတရုတ်နေဆက်တိုက်ပွဲကြောင့်ဘူးဆဲကုန်သွယ်ရေးမှာနေ့စဉ်ပြည်မြဒေါ်လာ6တန်းကျော်ဆုံးရှုံးကြောင်သိရပါတယ်။လင်းတဲ့ကင်တွေရန်ပုံကွင်းရှားနေတဲ့တရားဝင်ကုန်သွယ်မှုကွယ်ပြောက်ဖို့ဆိုတာကတော့လောလောဆယ်ဖြစ်နိုင်ွယ်မရှိသေးဘူးလို့ယူဆကြပါလေခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာ။အခုတော့ကျန်းမာရေးကဏ္ဍအလှည့်ရောက်လာပါပြီ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာဗီတာမင် D ချို့တဲ့တဲ့လက္ခဏာနဲ့ကုသမှုအကြောင်းကိုတင်ပြထားပါတယ်။ဗီတာမင် D ဓာတ်ချို့တဲ့တဲ့လက္ခဏာတွေကိုလူတော်များများသတိမပြုမိကြပဲနောက်ဆက်တွဲယောဂလက္ခဏာတွေဖြစ်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဗီတာမင် D ချို့တဲ့တာသိနိုင်ဖို့ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်နိုင်ပါသလဲ။ဒီဓာတ်ချို့တဲ့တာကိုဘယ်လိုကုသသင့်ပါသလဲ။ဒီအကြောင်းအယိုးအကျော်အစ်စ်အထူးကုနဲ့ဆေးတက္ကသိုလ်တက်အယိုးအကျော်အစ်စ်ဆေးပညာပမောက္ခဌာနမှူးဒေါက်တာချစ်ဆိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်။
ဟုတ်ကဲ့ရိုးကျော်စစ်ထူးခုဆရာဝန်ကြီးဗမောက္ခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့ဒီဗီတာမင် D ချို့တဲ့မှုအကြောင်းပြီးခဲ့တဲ့ပတ်တွေကပြောခဲ့တဲ့နေရာမှာမြန်မာနိုင်ငံမှာအဖြစ်များလာတာနဲ့ဖြစ်ရခြင်းအကြောင်းရင်းဒီယောဂါတွေအပိုင်းပေါ့နော်နောက်ကာကွယ်ရေးအကြောင်းတွေကိုဒီကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးဒီဗီတာမင် D ချို့တဲ့လာရဲ့သိနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့နဲ့ကုသမှုအနေထားတွေကိုဆက်ပြောမှာပါဆရာအဲ့ဒီခါကျတော့ဆရာကြီးဒီဗီတာမင် D ချို့တဲ့တာကိုသိနိုင်မဲ့လက္ခဏာအနေထားဘယ်လိုရှိလဲဆရာ
။ဗီတာမင် D ချို့တဲ့တာကအများဖြင့်မသိကြဘူးပေါ့။အဲကြောင့်လည်းချစ်ခဲ့တဲ့နိုင်ငံတော့ဖြစ်တယ်လို့ခင်ဗျားနိုင်ငံတော့ဖြစ်တယ်လို့ဖြစ်တယ်။အဲဒါတော့မှသူတို့ကပြောတာမဟုတ်ဘူး။ကျွန်တော်တို့ကနေပြီးတော့မှဒီမိခေါင်းကိုက်လို့လာတဲ့လူတို့တွေ့လို့လာတဲ့လူတို့စိတ်ကြီးတဲ့လူတွေ့တာပေါ့နော်။ပုံမှန်အတော့အဲ့ဒါကသူကတွေ့လို့ရှိလို့ခေါင်းကိုက်တယ်တင်တယ်သူကြီးကြီးရှိလို့ကိုက်တယ်ဆဲတယ်တင်တယ်။နောက်ပိုင်းကျတော့တွေ့လို့ရှိပြီးတော့ဗီတာမင် D ကောင်းတဲ့လူဆိုလို့ရှိရင်ခေါင်းကိုက်တာတို့ငါတို့ရှိဘူးသူတို့ရှိပြီးတော့ဗီတာမင် D ကောင်းတဲ့လူရှိရင်လမ်းပြကကောင်းတယ်စွတ်သားလေးအားရှိတယ်လို့ပြောရအဲတော့ဗီတာမင် D ရဲ့လက္ခဏာကတော့သူရအားဖြင့်တော့လူကမောလွယ်တယ်နှုံးလွယ်တယ်စွတ်သားလေးကအားမရှိဘူးလေကားတက်လို့မကောင်းဘူးခံပြီးပြန်ထလို့မကောင်းတာဖြစ်တယ်ပေါ့နော်ဒါပေမဲ့သူကကြာသွားလို့ရှိရင်တော့ကလေးဒီမှာသူဖြင့်ဖြစ်လာလို့ရှိရင်တော့သူကအယိုးကြီးဖြစ်ထွန်းတာဟုတ်အားမရှိတော့ကိုယ်တိုင်းနဲ့မကောင်းယူရပါအမရှိဘူးယူရပါအမရှိတဲ့ကြဲတော့ယူကဖြောင်းဖြောင်းတန်တန်မနေတော့ပဲနဲ့ဒီနေ့ကုရေးလာတယ်အတူလေးတွေကခွင်းလာတယ်အခုကလေးလေးတွေကလမ်းသွားရင်ခွင်းတယ်ခွင်းတယ်နဲ့ဖြစ်တယ်အဲဒါနဲ့မှသူကမသိသေးဘူးဆက်ပြီးတော့ပဲသူကအမရှိလို့ပဲနေတယ်ဆက်နေတဲ့ကြဲတော့ယူကခွင်းယူလို့မကောင်းဖုတ်လာတယ်ငံယူရီမှာဆန်းနေလို့ရှိရင်ယူပူလေးတွေတန်းစီပြီးတော့မှဆန်းနေကြတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဗီတာမင် D ချို့တဲ့တာကြောင့်နောက်ဆက်တွဲယောဂလက္ခဏာတွေပြနိုင်တဲ့အနေအထားတွေရှိသေးလားဆရာကြီး
။ဒီဘက်ကကျတော့လေဗီတာမင် D ကကိုယ်ကံအားနဲ့နေတဲ့အတွက်ခါကျတော့ဗီတာမင် D နေလို့ရှိရင်နာသီချောင်းဆိုးဖြစ်တယ်ခဏခဏအေးအေးပြီးတယ်။အရင်ကတော့ဒါတွေလာလို့ရှိရင်နာသီချောင်းဆိုးဆိုရင်နာသီကျောက်ပြီးဗာမီထုံလေးပြီးပေါ့။အခုကျတော့ဗီတာမင် D သိကြည့်လိုက်လို့ဗီတာမင် D ပါနေနေတယ်လို့ရှိရင်ဗီတာမင် D ပြန်ဖြည့်ပေးလိုက်ရင်အဲဒီခါလေးကောင်းသွားနာသီရော
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကိုခန်းအားကိုထိခိုက်စေနိုင်တာအပြင်ပေါ့နော်တခြားရော ီဗီတာမင်ဒီအားနေလို့ရှင်ပေါ့ဖြစ်နိုင်တဲ့အကျိုးဆက်တွေရှိသေးလားဆရာ
။ဗီတာမင်ဒီကကိုယ်ကအပြင်ကိုရိုးဖန်ကြီးနေပါဒီကပါတယ်။ဟိုကယ်လ်ဆီယမ်ကိုစုတဲ့အခါမှာဗီတာမင်ဒီရှိမှကယ်လ်ဆီယမ်စုလို့ရတယ်။ခုနကနိုးတောက်လို့ရှိရင်ဗီတာမင်ဒီလည်းပါဆိုပဲကယ်လ်ဆီယမ်ကလည်းပါလာပေါ့။အဲဒီခါမှာကျတော့မလူကတမားလာတဲ့ရက်ရှိတဲ့ရိုးရခိုင်နေပေါ့။ဗီတာမင်ဒီနေနေလို့ရှိရင်သူကရက်ပူသွားတယ်ဒီဦးရလည်းကုရီသွားတယ်မဖြောက်
ဘူး။ဟုတ်ကဲ့ဆရာ။နောက်ထပ်ရောဒီတခြားယောဂကြီးတွေဖြစ်နေတဲ့အနေထားရှိသလားဆရာ
။နောက်ပိုင်းတော့စဉ်းစားမှုတွေတော့အများကြီးလုပ်ကြတယ်။ဒီဗိုက်တာမင်ဒီချိုးတဲ့လူရှိရင်နှလုံးယောဂဖြစ်တယ်။အဲနှလုံးယောဂဖြစ်တဲ့လူတွေမှာဗိုက်တာမင်ဒီကြောင့်ဖြစ်တယ်။အဲနောက်တစ်ခုတော့ခုမှတော့ရှာဖွေသေးတော့ရှိတာပေါ့။ဗိုက်တာမင်ဒီချိုးတဲ့လူတွေကမချိုးသေးတဲ့လူတွေကလည်းကင်းစားဖို့ဖြစ်တယ်။ဒါမျိုးတွေ့ရတယ်။ဒီလိုညောသူတို့ကလည်းခုငါသတိနဲ့တော့ဆိုင်တာပေါ့နိ။ကူကစနစ်ကကောင်းကောင်းလုပ်လို့နေရင်ကိစ္စဖြစ်မဲ့တပြောင်းနိုင်တယ်ကူကလည်းကဝင်ပြီးတော့မှခံရမှုသင်းသင်းပြရမှာအဲဒီလုပ်ကိုမလုပ်နိုင်ဘူးဆိုရင်ကိစ္စသေးတွေကခဏကိုယ်လည်းမဟုတ်တာတွေလုပ်တယ်ပွားတယ်အဲဒီကိစ္စအလုံးဖြစ်လာတယ်လို့ဖြစ်တာပေါ့တခြားတစ်ဖက်ကကြတော့ဒီကူကတက်တွေကိုသင်းသင်းနေနေရမှာဗီတာမင်ဒီရပါတဲ့ဆက်ကြောင်ဗီတာမင်ဒီချူးတဲ့နေတယ်ဆိုရင်လည်းကူကကဆန်သွဲတဲ့ယောဂါတွေဒီဘက်နဲ့ယောဂါတွေကူဖြစ်လာတယ်ဆိုရင်ဖြစ်ရှိတာရှိ
ဟုတ်ကဲ့ဆရာကြီးအဲ့တော့ခုနကာကွယ်တဲ့နီးတွေနဲ့ပေါ့နော်မရနိုင်လို့ရှိရင်ဒီကုသပေးရတဲ့အနေအထားမျိုးရောရှိလားဆရာ
ဟုတ်ပါရဲ့ကုသပေးဖို့ဆိုရင်ပြီးခဲ့တဲ့လကပဲကျွန်တော်တို့ဗီတာမင်ဒီတိုးဆိုပြီးတော့မှခိုင်ခိုင်ပမာဒီမှာလည်းရေးဆွဲလိုက်တယ်ကဘာပေါ်မှာလည်းရှိပြီးသားပါတယ်ညကုသတဲ့အခါကျတော့သူကသူစီးလိုက်လို့ရှိရင်တွေးထဲမှာရှိတဲ့ဗီတာမင်ဒီတဲ့နည်းနေတာပေါ့လေညာပြင်းတော့20မိုက်ခရိုဂရမ်ပေါ့အဲ့ဒီအောက်ကိုရောက်နေတယ်ဆိုရင်တော့ကုကိုကုရမယ်တောက်ဆီးပြရတော့မယ်ပေါ့နော်တောက်ဆီးတလုံးမှာကဗီတာမင်ဒီကိုထည့်ထားတာက6000အားလို့ခေါ်တာပေါ့နော်အဲဒီကကြတော့ကုရဲစီကမုံကြီးတွေကိုဖြိုပြီးတောက်တာလည်းရှိတယ်အမုံဆေးလုံးထဲမှာပဲတလုံးမှာ6000ပါတယ်ရှိသူ့ကိုတစ်ပတ်ကိုတလုံးတစ်ပတ်ကိုတလုံးနဲ့ထုံးလဆက်လိုက်တာ
ဟုတ်ကဲ့ဆရာအဲ့တော့ဒီဗီတာမင်ဒီဆေးတွေကပြင်အားပမာဏပေါ့နော်များတာဖြစ်တဲ့အတွက်ဒီဆေးကိုအများကြီးမလိုဘဲသွားစားမိရော
တစ်ပတ်ကကြတော့သတိထားဖို့ကကြတော့ဒီပုံမှန်စားဖို့က400စီးကုတဲ့ဆေးက6000ဆိုတော့မှားပြီးတော့သုံးမိရင်လည်းသူအန္တရာယ်ရှိဒီဗိုက်တာမင်ဒီကဒီနည်းအားသေးတယ်နဲ့မတူတာကသူကစီမာပြောတယ်ရေမာပြောတဲ့ဆေးတွေပေါ့ဟိုမှာဘီလိုစီလိုဘီလိုအဲ့လိုတိုင်းကျတော့ထောက်လိုက်လို့ရှိရင်လူရတဲ့ပူသွားရင်လည်းစီးသွားရင်ဒီမှာပါသွားရောအရေးပြောတယ်ဆိုတော့စွန့်ထုတ်ရတယ်လို့ရတယ်အစီမာပြောတဲ့ဗိုက်တာမင်ကျတော့စီးသွားရင်လည်းမပါဘူးဘာလို့ခန္ဓာကိုယ်ရင်းဝင်သွားပြီဆိုအဲဒီလိုစီတုံးချက်ပြတ်မှကန်နေရတာ။ညာမထွက်တော့ဘူး။ခန္ဓာကိုယ်ကတုံးမှလည်းစီပြီးကုန်သွားမှာပေါ့နော်။အဲဒီကမှကျတော့လူရတဲ့ပူထောက်တဲ့ဆိုရင်လည်းစိတ်ဖြစ်တယ်လို့ခေါ်တာ။ဗီတာမင်ဒီပုံတွင်းမှုယောဂဖြစ်လာတယ်ပေါ့နော်။အဲဒီယောဂကလည်းတော်လေးကြောက်ရတယ်။သူကဗီတာမင်ဒီရဲ့ထုံးတဲ့ပုံကယ်ဆီယမ်ကတွဲပြီးတော့ခန္ဓာကိုယ်မှာများလာလို့ရှိရင်ဒီလိုလေတော့ဘုံကုံဘုံစုံတို့တော့ခေါ်ကြတယ်ဘုံစွာကအယူရနာတာပေါ့နော်ဂရုံးစွာကကြတော့ကြောက်တယ်တော့ကြောက်ကမှကြောက်တယ်လို့စီလံကြောင်ကြောက်တယ်လို့ဖြစ်ပြီးတော့အဲအောင်လို့လုံးနေပြီပေါ့နော်မုံစွာကလည်းဒီမင်းကြီးကများလို့ရှိရင်လည်းခေါင်းကြီးကကြိုက်ပြီးအုံလာတယ်ဥမာအသက်ခစ်မုံဟိုအော်ဒီအော်ဒီဖြစ်လာတယ်ဖြစ်တဲ့ကြလို့မျိုးခံစားလာတယ်အဲတော့ပထမကြီးလုံခဲ့မှုမဖြစ်အောင်လည်းကျန်ဝင်တဲ့တိုင်ပဲပြီးတော့စားဖို့လိုတယ်
ဟုတ်ကဲ့နောက်တစ်ခုကဆရာကြီးဒီကြောက်ကအားနဲ့သူတွေမှာဘလောက်ပဲဒီဗီတာမင်ဒီစားစားဗီတာမင်ဒီရတကယ်အလွတ်လွတ်နိုင်တဲ့ပုံစံကိုပြောင်းသွားတာမဟုတ်ပဲချို့တဲ့တဲ့အတွက်ဘလိုမျိုးဗီတာမင်ဒီသူတို့ကိုပေးဖို့လိုလဲဆရာ
ကြောက်ကအားနဲ့တဲ့လူတွေမှာဆိုရင်တော့ဗီတာမင်ဒီကသဘာဝအစားအသောက်မှာပါတဲ့ဗီတာမင်ဒီမျိုးပြရတော့အဲ့ခါမျိုးကျတော့ဂျူးဗီတာမင်ဒီမျိုးပဲနဲ့အဲ့ဒီဗီတာမင်ဒီလို့ခေါ်တဲ့ဒီလုံးလုံးနိုင်တဲ့ဗီတာမင်ဒီပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှအစီအစဉ်ကိုအလှည့်ပေးကြရအောင်ပါထိုင်းချီဆိုင် Fever Window သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမကအမီပါ Fever Wine တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာ AA ဘက်ကဖမ်းဆီးခေါ်ဆောင်ခဲ့တဲ့တမရော်သားရဲပါဝင်အစိုးရဝန်ထမ်း18ဦးနဲ့တမရော်ဘက်ကဖမ်းဆီးထားတဲ့အရက်သားတွေနဲ့တုံ့ပန်းချင်းလဲလှယ်ဖို့ရခိုင်လက်နက်ကိုင် AA ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်းကို AA ကဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်ကန့်ကွက်ရှုံချကြောင်းပြည်ထောင်စုလွတ်တော်မှအရေးကြီးအဆိုတင်သွင်းခဲ့တယ်ဆိုတာနဲ့ပလောဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုအမြန်ဆုံးပြန်လွတ်ပေးဖို့ချင်းအရက်ဘတ်လူမှုအဖွဲ့အစည်း40ကျော်ကတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရွှေနှစ်တင်အမြန်ရေရင်ကဖန်းစီခေါ်ဆောင်ခဲ့တဲ့စစ်တပ်ရဲအစိုးရဝန်ထမ်းတချို့နဲ့တပ်မတော်ကဖန်းစီထားတဲ့သူတွေနဲ့တုံ့ပန်းချင်းလဲလှယ်ဖို့ရခိုင်တပ်မတော် AA ကနိုဝင်ဘာလ17ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်အဲ့ဒီကြေညာချက်မှာမြန်မာတပ်မတော်သား6ဦးရဲတပ်ဖွဲ့ဝင်5ဦးအကြီးဦးစီးဌာနဝန်ထမ်း2ဦးနဲ့အင်ဂျင်နီယာ2ဦးပါဝင်ပြီးစုစုပေါင်း18ဦးဖြစ်တယ်လို့ဓာတ်ပုံတွင်တကွဖော်ပြထားပါတယ်။ AA နဲ့ဆက်ဆက်တယ်ဆိုပြီးမြန်မာအစိုးရကဖန်ဆီးထားသူတွေနဲ့လဲလှယ်ဖို့အသင့်ရှိတယ်လို့လည်း AA ဘက်ကထုတ်ပြန်ထားပါတယ်။မြန်မာစစ်တပ်ကရခိုင်ပြည်မှာ AA နဲ့ဆက်ဆက်တယ်လို့စွပ်စွဲပြီးဖန်ဆီးထားတဲ့အရက်သားတွေကိုကောက်မွန်စွာပြန်လွတ်ပေးမယ်ဆိုရင်တော့အခုဖန်ဆီးထားတဲ့စစ်ဖက်နဲ့တက်ဆိုင်တဲ့သူတွေကိုပြန်လွတ်ပေးဖို့အသင့်ရှိတယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်
။ချင်းပြည်နယ်ကမြို့ရန်လွှတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုရခိုင်တပ်တော် AA ကဖန်ဆီးထိန်းသိမ်းထားတဲ့အပေါ်မှာပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချကြောင်းအများဆုံးပြန်လှုပ်ပေးဖို့နိုဝင်ဘာလ17ရက်နေ့ကပြုလုပ်တဲ့ဒုတိယကြိမ်မြောက်ပြည်ထောင်စုလွှတ်တော်14ကြိမ်မြောက်ပုံမှန်စည်းဝေးမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာလှမိုးကအရေးကြီးအဆိုတင်သွင်းခဲ့ပါတယ်။ဦးဝေတင်းကိုဖမ်းဆီးထားတာဟာနိုင်ငံတော်ကဆောင်ရွက်နေတဲ့အမျိုးသားညင်ကြားစစ်ရေးနဲ့ငင်းချမ်းရေးဖော်ဆောင်မှုတို့အပြင်ပြည်သူလူထုစံတန်းနဲ့ကိုစားပြုမှုအပေါ်တိုင်းရိုက်ဆန့်ကျင်အကြမ်းဖက်တာဖြစ်လို့ပြည်ထောင်စုလွှတ်တော်ကပြင်းပြင်းထန်ထန်ကောက်ကွယ်ရှုတ်ချပြီးအခုလိုဦးဝေတင်းနဲ့သူဝန်သားတွေအရသားတွေကိုလုံခြုံစိတ်ချအနေနဲ့ကင်းရှင်းစွာချွင်းချမ်းမရှိအများဆုံးပြန်လှုပ်ပေးဖို့တောက်တာလှမိုးကရည်ကြည်စုတင်သွင်းခဲ့တာဖြစ်ပါတယ်
။ကရင်ပြည်နယ်ဂျုံတိုးမြို့တဆောင်တိုင်းပွဲတော်ညမှာလုံခြုံရေးရဲလက်ကင်းမော်ရော်ရင်တစီလက်ပစ်ပုံးပစ်ခတ်ခံရလို့ရဲ3ဦးနဲ့အရသား2ဦးသေဆုံးပြီးရဲအရာရှိတွေပါဝင်ပွဲတော်လက်လက်သူ5ဦးဒဏ်ရာရရှိခဲ့ပါတယ်။နိုဝင်ဘာလ17ရက်ည8နာရီမထိုးခင်မိနစ်အနည်းငယ်မှာကော့ကရစ်ဂျုံတိုးကုန်းပေါ်လမ်းထိပ်ကိုရောက်ရှိနေတဲ့ရဲလက်ကင်းမော်ရော်ကားကိုမော်ရော်ဆိုင်ကနဲ့အနီးကနေဖြတ်တန်းမောင်းနှင်သွားပြီးလူ2ဦးလက်ပစ်ပုံးတစ်လုံးပစ်ထည့်သွားတာလို့ကရင်ပြည်နယ်ရဲတပ်ဖွဲ့ကဆိုပါတယ်အဲ့ဒီတိုက်ခိုက်ခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်မှုရှိမရှိစစ်စစ်နေဆဲဖြစ်တဲ့အတွက်အခြေအနေကိုလောလောဆယ်မပြောနိုင်သေးဘူးလို့ကရင်ပြည်နယ်ရဲတပ်ဖွဲ့မှူးကပြောကြားခဲ့ပါတယ်ကော့ကရစ်မြို့နယ်ဂျုံတိုးတဝိုက်မှာမြန်မာဆွေရတပ်များအပြင်ကရင်မျိုးသားစည်းရုံး KNU ဒီမိုကရေစီအကြိုးပြုကရင်တပ်မတော် DKPA KNU KNLAPC ကရင်ငြိမ်းချမ်းရေးကောင်စီတပ်ဖွဲ့တွေကရင်နယ်ခြားဆောင် BGF တပ်ရင်းတွေလည်းအခြေစိုက်ထားပြီး DKPA ခွဲထွက်အဖွဲ့တွေလည်းလှုပ်ရှားနေပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်မှာအစိုးရတပ်မတော်နဲ့ TNLA တို့နှစ်ဖက်ပြစ်ခတ်မှုဖြစ်ပွားလို့ဒေသခံလူထုအပါအဝင်မူဆယ်မန္တလေးခရီးသွားတော်များများအခက်တွေ့နေပါတယ်။နိုဝင်ဘာလ13ရက်နေ့မနက်9နာရီကတည်းကစပြီးကိုခိုင်မြို့ဝင်တောင်ဘက်3မိုင်ကွာလွယ်ဆန်စစ်နယ်ကောင်းခလန်းခွဲမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးအစိုးရစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်နေတာကြောင့်ကျေးလက်ဒေသခံတွေစိုးရိမ်ထိတ်လန့်နေကြတယ်လို့ဒေသခံတွေကပြောပါတယ်
။ပြည်နယ်တွင်းကြုံတွေ့နေရတဲ့လေယာဉ်မြေပြဿနာတွေဖြေရှင်းနိုင်ရဲ့အတွက်ကချင်ပြည်နယ်လူထုလေယာဉ်မြေကော်မတီတရက်ကိုနိုဝင်ဘာလ17ရက်နေ့ကဖွဲ့စည်းလိုက်တယ်လို့ကချင်မျိုးသားကွန်ကရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာ M ကွန်လာကပြောပါတယ်။ကချင်ပြည်နယ်လူထုလေယာဉ်မြေကော်မတီအနေနဲ့လိုအပ်ချက်ရှိနေတဲ့လေယာဉ်မြေနဲ့ဆက်စပ်တဲ့ဥပဒေတွေပြင်ဆင်ဖြည့်ဆွက်ဖျက်သိမ်းရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးဥပဒေပြုရေးကဏ္ဍလွတ်တော်နေရမှာကြိုးပမ်းတွန်းဖို့လေယာဉ်မြေနဲ့ဆက်စပ်တဲ့အစိုးရမဟုတ်တဲ့လူမှုအဖွဲ့အစည်းတွေနဲ့လူထုအကျိုးပြုအပြန်အလှန်အမြင့်ဖလဲဆွေးနွေးသွားဖို့ရည်ရွယ်တယ်လို့သူကပြောပါတယ်
အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်တပ်တော် AA တပ်ဖွဲ့ကဖမ်းဆီးထားတဲ့ချင်းပြည်နယ်ပလောဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုအမြန်ဆုံးပြန်လွတ်ပေးဖို့ချင်းအရက်ဘတ်လူမှုအဖွဲ့အစည်း40ကျော်က နိုဝင်ဘာလ17ရက်နေ့ကတောင်းဆိုလိုက်ကြပါတယ်။အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကုန်းအင်ကတင်ပြထားပါတယ်။
ရခိုင်တပ်တော်အနေနဲ့မြို့ရလွှတ်တော်ကိုဆက်လက်ဥပဒေကိုဖန်စီသိမ့်သိမ့်တာဟာသူ့ရဲ့မဲဆန္ဒရှင်ပြည်သူတွေကိုစော်ကားသလိုဖြစ်နေတဲ့အပြင်အချုပ်ချံအာဏာကိုပါထိပါသလိုဖြစ်နေတယ်လို့ခူမီချင်းမျိုးနယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကညှိနှိုင်းရေးမှူးအိုက်စောမြကပြောပါတယ်
ဒါလူတို့မဲဆန္ဒနေမှာရှိတဲ့လူတို့တည့်ရလုံးကိုတော်ကားလိုက်တယ်လို့လည်းဖြစ်တယ်လေဒါဘာဖြစ်ဖြစ်လူတို့ရုပ်ပါပြညာထားတဲ့ပုံစံလေးကိုအားနဲ့ဆိုတာကဒေသခံမဲဆန္ဒရှင်တွေကိုတော်ကားလိုက်တယ်လို့လည်းဖြစ်တယ်နောက်ပြီးတော့ဒီအုပ်ချုပ်ရေးရန်တရားအစိုးရရဲ့အုပ်ချုပ်ရေးရန်တရားနဲ့ဥပဒေပြည့်မှန်တိုင်းတို့ဘာလို့အဲ့ရတယ်ပိုက်ရိုက်ကြီးပါလိုက်တာ
ပဲပလောဝမြို့နယ်မြို့ရလွှတ်တော်ကိုဆက်လက်အဝတ်တင်းကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကအိန္ဒိယနိုင်ငံသား9ဦးစက္ကပြန်2ဦးဆက်လက်မောင်းသမား2ဦးနဲ့တူကလတန်မြစ်ကြောင်းပေါ်မှာအေအေဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်အိန္ဒိယနိုင်ငံသားတွေနဲ့ဂျန်တဲ့လူအလုံးကိုနောက်တနေ့မှပြန်လွှတ်ပေးခဲ့ပေမဲ့ဦးဝေတင်းကတော့အေတပ်ဖွဲ့ကနေခဏချင်းထိဆက်လက်ဖမ်းဆီးသားဆဲဖြစ်ပါတယ်။ရခိုင်တပ်မတော်အနေနဲ့တခြားတိုင်းဒေသလက်နက်ကင်တွေနီးတူအမျိုးသားတန်းတူရေးကိုပိုင်ပြတန်းခွေရရှိရေးအတွက်တိုက်ပွဲဝင်နေဆိုတာနားလည်ပေမဲ့ဒီလိုလှုပ်ဆောင်တဲ့နေရာမှာနိုင်ငံတကာစံချိန်စံညွန်းတွေလူခွေရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့ချင်းလူခွေရေးဖွဲ့ CHRO ဒါရိုက်တာ2ဖြစ်တဲ့ဇန်နင်းလျံကအခုလိုပြောပါတယ်။
တိုင်းသားအချင်းချင်းကြမှာပေါ့နော်ချင်းနဲ့ခိုင်ကြမှာအမုံတီတွေပြက်လာလို့ဖြစ်ချင်းဘူးပြီးတော့ဒီရေပန်းချက်ရှိရှိနဲ့သူတို့ပန်းတိုင်ရောက်နိုင်ဖို့အတွက်တော့သူတို့လမ်းကြောင်းမမဖို့ကြီးကြီးတယ်ဆိုတော့ဒီလူလောက်ရတွေဟာသူတို့ရဲ့ credibility ပေါ့နော်သူတို့ရဲ့အခြေအနေကိုနိုင်ငံတကာအမြင်မှားစေနိုင်တဲ့လောက်ချက်တွေဖြစ်တယ
်ရခိုင်တပ်မတော်ပြောခွင့်ရခိုင်ဒုက္ခကတော့ဦးဝေတင်းကိုဆက်လက်စစ်ဆေးနေစေလို့ပြောပါတယ်
ဟုတ်ဝေးတင်းကိုတော့ကျွန်တော်တို့ဟိုစစ်စစ်စရာတွေရှိသေးတဲ့အတွက်ဆက်ပြီးတော့ထိန်းသိမ်းထားတာရှိ
အေသက်ဖွဲ့ကတော့ဦးဝေးတင်းဟာအေသက်ဖွဲ့လှုပ်ရှားမှုတွေကိုတပ်မတော်ထံတရင်ပေးနေပြီးခုမီလူငယ်တွေကိုလည်းတရင်ပေးဖြစ်ဥဆောင်လှုပ်ဆောင်နေသူလို့လဲစွဲချက်တင်ထားပါတယ်ခင်ဗျာ
ဆက်ပြီးတော့လာမယ့်2020ရွေးကောက်ပွဲအတွက်တိုင်းသားပါတီတွေကပြင်ဆင်မှုတွေစတင်လှုပ်ဆောင်နေသလိုစစ်ရေးပဏိပက္ခတွေတိုက်ပွဲတွေရှိနေသေးတဲ့ကချင်ပြည်နယ်ကမြို့နယ်တချို့မှာရွေးကောက်ပွဲမကျင်းပနိုင်မှာကိုကချင်တိုင်းသားပါတီတွေကစိုးရိမ်နေကြတာပါအမည်ရဲ့စူးစီးချက်ကိုတော့နမ်ဟ ோம் ကနေတင်ဆက်ပေးထားပါတယ
်ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဥက္ကဋ္ဌဒေါက်တာမနမ်ဒူဂျာကတိုက်ပွဲဖြစ်ပွားတဲ့ဒေသတွေမှာမဲယုံပိတ်မဲပေးပိုင်ခွင့်မရှိမှစိုးရိမ်တယ်လို့ပြောပါတယ
်တမ်တော်ကဒီလုံကြုံရဲမကောင်းမှုစပြီးအကြောင်းပြလိုက်လို့ရှိရင်အဲ့ဒီမဲဆန္ဒနဲ့သူတို့ရုပ်ောက်ပွဲကော်မရှင်ကတော့ဖွင့်ပေးမှာမဟုတ်ဘူးတိုင်းသားဒေသတွေကအများဖြစ်ကတော့ဒါတိုက်ပွဲတွေအနည်းစားဆုံးကတော့တိုင်းသားဒေသဖြစ်နေတာခုသပြင်းကချင်ပြည်နယ်တို့ရှမ်းပြည်နယ်မြောက်ပိုင်းတို့ရခိုင်တို့အဲ့လိုမျိုးနေရာဒီမှာကျွန်တော်တို့ကဒီမဲဆန္ဒနဲ့တော်တော်များများပြင်ခံရမှာကိုကျွန်တော်စိုးရင်တယ
်ကချင်ပြည်နယ်ထဲမှာပြည်ထောင်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတွေအပြင်ကချင်နိုင်ငံပါတီတွေရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့တိုင်းလျံရှမ်းနီအမျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီတို့ကရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေကြပါတယ်။ကချင်ပြည်နယ်မှာတော့နယ်မြေကန့်သတ်ပြီးတပြည်နယ်လုံးအတိုင်းအတာအနေနဲ့ရွေးကောက်ပွဲကျင်းပခွင့်မရမှာကိုစိုးရိမ်နေကြတယ်လို့လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီဥက္ကရာဦးရွှေမင်းကဆိုပါတယ်
2020မှာပြုလုပ်မဲ့ကျွန်တော်တို့အထွေထွေရွေးကောက်ပွဲကြီးကလွတ်လပ်ပြီးတရားမျှတတဲ့လွတ်လပ်မှုရှိတဲ့မတရားမှုတွေကင်းမဲ့တဲ့လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲကြီးအမှန်တကယ်ကိုဖြစ်နာနိုင်မလားဆိုတဲ့တစ်ချက်ရယ်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ငင်းချမ်းရေးကို2020အမီကောကျွန်တော်တို့ဖြစ်ပါမလား KIA ကကျွန်တော်တို့အခု NCA လက်မှတ်ရေးထိုးထားတာမရှိသလိုတစုံတရာ bilateral လက်မှတ်ရေးထိုးထားတာလည်းမရှိတဲ့အတွက်ကျွန်တော်တို့တစ်ချက်မဲယူခွင့်လင်းနိုင်မှုမဲဆန္ဒနယ်မြေတွေပိတ်သိမ်းသွားနိုင်မှုဒါတွေအတွက်ကျွန်တော်တို့စိုးရိမ်နေ
ကချင်မျိုးနာကွန်ကရက်ပါတီ KMC ကသူတို့ရဲ့စိန်ခေါ်မှုနဲ့ပတ်သက်ပြီးပြန်ကြားရေးတာဝန်ခံဦးကြည်လန်းယော်ကအခုလိုပြောပါတယ
်ဒီကချင်ပြည်နယ်လွတ်တော်နဲ့ပြည်ထောင်စုလွတ်တော်မှာကျွန်တော်တို့ကချင်ပါတီကလွတ်တော်အမတ်တွေအဓိကရောက်ရှိရေးကကချင်ပြည်နယ်မှာရှိတဲ့ကျွန်တော်တို့ကချင်ပါတီရဲ့အဓိကစိန်ခေါ်ချက်ပေါ့
2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာကချင်ပြည်နယ်အတွင်းရှိဝိုင်းမော်ချီဖွေဆွန်ပရဘုံမချမ်းပေါ်ခေါန်လန်ဖူးတနိုင်းအင်ဂျန်ယန်မန်စီမိုးမောက်ရွှေကူနဲ့ဆော့လော်မြို့နယ်အတွင်းကတချို့ရောကျေးရွာတွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့ပါဘူးရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရွှေနဒီအမြန်ရေရင်ကဖမ်းဆီးခေါ်ဆောင်ခဲ့တဲ့တပ်မတော်သားရဲအပါအဝင်အစိုးရဝန်ထမ်း18ဦးနဲ့တပ်မတော်ကဖမ်းဆီးထားတဲ့အရက်သားတွေနဲ့တုံ့ပန်းချင်းလဲလှယ်ဖို့
ရခိုင်လက်နက်ကိုင်အေအေကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဟွင့်တင်းကိုရခိုင်သမ္မတအေအေကဖမ်းဆီးထိန်းသိမ်းတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချကြောင်းပြည်ထောင်စုလွတ်တော်မှအရေးကြီးအဆိုတင်တွင်းခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေစံဒေတာတရင်သတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတော့ပါ။ကျွန်တော်တို့ VO ရဲ့အစီအစဉ်တွေကိုမြစည်းမရုတ်တန့်အစီအစဉ်မှာလည်းထုတ်လွှင့်ပေးနေပါတယ်။
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစည်းမရုံမြင့်တန်ကြားလိုက်မှကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့လာနေမှာဘောဓုတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသည်။ဒီအစီအစဉ်တွေကိုမြစည်းမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသည်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါခင်ဗျာ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ရဲ့ပေးစာခဏမှာတေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြန့်ရှိနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုကိုကျော်သိန်းကပြောပြမှာပ
ါ။ရွေးညောင်မွတ်စလင်ထောင်ပေါ်မြောက်ဆော်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးခဲ့ရတဲ့ရေကိစ္စနဲ့ပတ်သက်ပြီးစတင်စုံစမ်းမှုနိုင်ငံကရာစုတရားခုံရို ICC ကခွင့်ပြုလိုက်ပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်နဲ့အမှုကိုစုံစမ်းခွင့်ပြုဖို့ ICC ဥပဒေကြိုးဆောင်တွေဇူလိုင်လ4ရက်နေ့မှာရှောက်ထားတာကိုတရားရုံးမတိုင်ခင်ကြိုတင်စစ်ဆေးရတဲ့တရားသူကြီး3ဦးပါအဖွဲ့ကခွင့်ပြုလိုက်တာဖြစ်ကြောင်းလူမာလာ14ရက်နေ့ ICC ရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နောက်တစ်ဆင့်အနေနဲ့ ICC ဥပဒေရရှိရုံးကရနိုင်တဲ့မြအချက်အလက်အထောက်အထားတွေစုဆောင်းမှာဖြစ်ပြီးလူဝတ်တို့အချိန်ယူမှာဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာပြောထားပါတယ်။လူညာဆိုတော့ကိုလက်မခံတဲ့မြန်မာအစိုးရကတော့ ICC ရဲ့စုံစမ်းစစ်ဆေးမှုနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစစ်ဆေးရေးအောက်လွှတ်တော်ဂျာနာပွဲတရက်ပြီးသွားပြီဖြစ်ပေမဲ့လည်းတပည့်ကြားသဘောထားတည်တည်အပြောင်းအလဲမရှိပါဘူး။ဗိုလ်တုနေ့မှာအများပြည်သူတိုက်ရိုက်သိရှိခွင့်ရတဲ့ဂျာနာပွဲတွေဆောက်လုပ်ခဲ့ပြီးတော့နောက်တစ်ချိန်ဂျာနာပွဲကတော့တောက်ကြနေမှာလို့မှဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းစင်တာကလာရီဒါမြို့ဆော့ဂုစ်အထက်တန်းကျောင်းမှာဒေသဆန်တော်ကြီးမနက်ခရိုနာခွဲကျော်ကျော်ကတနက်ပစ်ခတ်မှုဖြစ်ပြီးကျောင်းသားနှစ်ဦးသေဆုံးသွားပါတယ်။တနနက်ပြခတ်တယ်လို့တန်မြတ်ရှိသူဟာအသက်16နှစ်အရွယ်ចောင်းသားတူဖြစ်ပြီးသူ့ရဲ့မွေးနေ့မှာအခုလို့တနနက်ပြခတ်တာပါသူအပါဝင်တနတ်တိမှန်ပြီးတော့ဒဏ်ရာရတဲ့လူ6ဦးကိုဆေးရုံပို့ပေးခဲ့ပေမဲ့အသက်16နှစ်အရွယ်ចောင်းသူတူနဲ့14နှစ်အရွယ်ចောင်းသား2ဦးဆေးရုံမှာသေဆုံးသွားတယ်လို့ Los Angeles KI ရဲတပ်ဖွဲ့အကြီးအကဲ Kent Wagner ကပြောပါတယ်ဗီဒီယိုထဲမှာသူဟာသူ့ကောင်းကိုသူပြန်မပြစ်ခင်ကြောပေါ်ရီထက်ကတနတ်ကိုထုတ်ပြီးလူ9ယောက်ကိုပြစ်ခတ်တယ်လို့လည်းရဲကပြောပါတယ်အမေရိကန်ရေဒီယိုဂျာကွန်တော်ရေးစစ်ပွဲမှာနှစ်ဖက်အပြန်အလှန်တိုးကောက်ထားတဲ့အခွန်အေးပြန်ရှော့ချရေးအပါအဝင်ကွန်တော်ရေးသဘောတူညီချက်ပထမအဆင့်အတွက်ကြာသပတေးနေ့မှာဆွေးနွေးတယ်လို့ဒီဥပက္ခကပြောပါတယ်။ဒီဥနဲ့ကွန်တော်ရေးဆိုင်ရာသဘောတူညီချက်ရဖို့နှိစက်နေပြီဖြစ်တယ်လို့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနယူးယောက်မှာပြောတဲ့မင်းကွန်းနဲ့ထည့်တော်ပြောသွားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမင်းထွန်းဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ David Derasmith ဖြစ်ပါတယ်။တောက်ကြနေမနဲ့ VOA အစီအစဉ်တွေကိုလိုင်းလိုမီတာ30 40 48နဲ့ဒုတိယပိုင်းနိုင်ဝက်မှာလိုင်းလံမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသတော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.